Welcome to the Voice of America in Burmese.
မင်္ဂလာပါရှင်သောတာရှင်နေရှင်လန်းချမ်းမြေကြပါစီ Washington DC မြို့တော် VOA မြန်မာပိုင်းကနေ2012ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးညချမ်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီက10နာရီထိလိုင်းတို24 25 32နဲ့လိုင်းလမ်းမီတာ190ရုပ်ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညအစီအစဉ်လေးကိုကျမမမိုးဖြူကတာဝန်ယူတင်ဆက်ပေးပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကဆံမိုးဝေပါအခုညဘက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပေးမှာဖြစ်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့မှာသမ္မတအပေါ်ထောက်ခံသူတွေနဲ့ဆန့်ကျင်သူတွေကြားအကြမ်းဖက်မှုတွေဖြစ်ပွားပြီးတဲ့နောက်အီဂျစ်စစ်တပ်ကနန်းတော်ရှိမှာလက်နက်တပ်ဆင်ထားတဲ့ကားတွေနဲ့တင့်ကားတွေချထားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာတော့အင်အားပြင်းတဲ့တိုက်ဖုန်းမုန်တိုင်းကြောင့်တေဆုံးသူရေတပ်ဟာ400နီးပါးရှိသွားပြီဖြစ်ပြီးအိုးမဲ့အိမ်မဲ့ဖြစ်သွားဘူးသူရေတွက်ကတော့2သိန်းခွဲလောက်ရှိတယ်လို့သိရပါတယ်ခင်ဗျာဒီလိုသတင်းတွေတူထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ
်ဟုတ်ကဲ့ပါရှင်ဒီနေ့ညအစီအစဉ်လေးတင်ဆက်တဲ့အခါမှာတော့ VOE ရဲ့သောတာရှင်တွေအတွက် VOE မြန်မာပိုင်းအစီအစဉ်တွေရုပ်သံအစီအစဉ်တွေကိုပြည်ရင်းကနေပြန်ပြီးတော့ထုတ်လွှင့်ပေးခွင့်ရတော့မှာမို့မြန်မာပိုင်းအစီအစဉ်ဌာနမှဦးတန်းလွင်ထွန်းက
ကျွန်တော်အနေနဲ့ဒီမှာ journalist ရောက်အနေနဲ့အလုပ်လုပ်ခဲ့တာနှစ်ပေါင်း20ကျော်ရှိပါပြီ။ဒါကျွန်တော်အတွက်ဝမ်းအသာရဆုံးနေ့လို့ပြောရမှာပါပဲ။ဘာကြောင့်လဲဆိုတော့ဒီအချိန်တုန်းကကျွန်တော်တို
့သဘောတူလက်မှတ်ရေးထိုးပွဲမှာအခုလိုဝမ်းသာစကားပြောဆိုသွားပါလေ။ဒီသတင်းပြည်စုံနဲ့အတူ Lebron တောင်ဒီတပိတ်ရဲ့နောက်ဆက်တွဲသတင်းနေနောက်မြန်မာသမ္မတရဲ့ Australia New Zealand ခီးစဉ်နေရွှေ့ဆိုင်းလက်ရတဲ့သတင်းနဲ့တခြားထူးခြားတဲ့သတင်းအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ဆိုလိုတင်ဆက်ပေးသွားမှာပါရှင်။အဲ့ဒါဒီမတိုင်ခင်မှာတော့2012ခုနှစ်ဒီဇင်ဘာလ6ရက်ကြာသရီးနေ့ညချမ်းရဲ့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝေနဲ့မခင်ဖြူထွေးတို့ကတလှည့်ကြီးညာပေးပါအောင်မင်းရှင
် VOA American အတန်မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တချို့ဖြစ်တဲ့ရုပ်မြင်သံကြားအစီအစဉ်တွေပါဝင်ရေဒီယိုအတန်လွှင့်အစီအစဉ်တွေကိုမြန်မာနိုင်ငံကပြည်သူတွေအတွက်ထပ်ဆင့်ထုတ်လွှင့်ပေးဖို့ VOA နဲ့မြန်မာနိုင်ငံတွင်းကအဓိကရုပ်သံဌာနတစ်ခုဖြစ်တဲ့ SkyNetရုပ်တံလွှင့်ဌာနတို့ကြားမှာသဘောတူညီမှုစာချုပ်လွှာကိုဒီကနေ့ရန်ကုန်မြို့မှာလက်မှတ်ရေးထိုးလိုက်ပါတယ်။အဲ့ဒီလိုလက်မှတ်ရေးထိုးပွဲကို Park Royal Hotel မှာဒီကနေ့မွန်းလွဲပိုင်းမှာကျင်းပခဲ့တာဖြစ်ပြီးတော့သဘောတူညီမှုစာချုပ်လွှာကို VOA American အတန်ရဲ့အုပ်ချုပ်မှု Director David Anser နဲ့ SkyNet ရဲ့တာဝန်ရှိသူတို့ကြားမှာလက်မှတ်ရေးထိုးခဲ့ကြတာပါ။အခမ်းအနားကိုမြန်မာနိုင်ငံဆိုင်ရာ American တာမတ်ကြီး Derek Mitchell တက်ရောက်ခဲ့ပါတယ်။ဒီသဘောတူညီချက်အရ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်နေတဲ့နိုင်ငံတကာသတင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်အထွေထွေဘုသူတနဲ့တိတ်ပန်တဲ့နည်းပညာစတဲ့အစီအစဉ်တွေကို SkyNet ကနေတဆင့်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတကာသတင်းဘက်ကိုဆက်ရမယ်ဆိုရင်အီဂျစ်နိုင်ငံကိုင်ရိုမြို့ကသမ္မတနန်းတော်ရဲ့အပြင်ဘက်မှာသမ္မတမိုဟာမက်မော်စီပေါ်ထောက်ခံကြသူတွေနဲ့ဆန့်ကျင်သူတွေကြားတက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အီဂျစ်ကြီးတပ်ကတန်ကြပ်ကတန့်ကားတွေကိုနန်းတော်တစ်ပိုက်မှာချထားလိုက်ပါတယ်တက်ခတ်မှုတွေအတွင်းလူ9ဦးသေဆုံးခဲ့ရပါတယ်တန်ချက်ကတင်ကအနည်းဆုံး5စီးနဲ့နောက်ထပ်လက်နက်ကင်လက်နက်တွေတက်ဆင်ထားတဲ့ရင်းနှစ်စီးကိုလည်းတမနာနန်းတော်ရဲ့အပြင်ဘက်မှာတက်ဆွဲထားပါတယ်။ကိုင်ရိုမြို့တော်မှာ2ရက်ကြာဖြစ်ပွားခဲ့တဲ့အရေးခင်းတွင်လူပေါင်း350ကျော်ဒဏ်ရာရရခဲ့ပါတယ်။အဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကအကြမ်းဖက်မှုတွေဟာဘူရူးနေမှာစတင်ဖြစ်ပွားခဲ့တာဖြစ်ကြောင်းတမနာရဲ့ပြီးခဲ့တဲ့လကကိုကိုကိုအနှင်းခဲ့တဲ့အကျွမ်းမဲ့အာနာအပေါ်မကြေနပ်လို့ဆန္ဒပြနေကြသူတွေကိုအစ္စလမ်ဝါဒီတွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။တမနာမော်စီရဲ့အာနာတိုးမြင့်တဲ့အမိန့်အရသူ့ရဲ့ဆုံးဖြတ်ချက်တွေပေါ်ဥပဒေအရစိန်ခေါ်ပိုင်ခွင့်မရှိပါဘူးခင်ဗျာ
။အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ဟာစီးရီးယားပြည်ပခါနဲ့ပတ်သက်လို့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov နာကုလသမဂ္ဂညီညွတ်ရေးအထူးကိုယ်စားလှယ်လက်ချဘရာဟီမီတို့နဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အိုင်ယာလနိုင်ငံတပ်ပလင်မြို့မှာကျင်းပနေတဲ့လူခွင့်ရည်ညီလာခံအပြင်ပန်းမှာသူတို့သုံးဦးတီးခြားတွေ့ဆုံကြမှာဖြစ်တယ်လို့အမေရိကန်ကြီးအရာရှိတဦးကပြောတာပါ။စီးရီးယားနိုင်ငံကတိုက်ခိုက်လာနိုင်ပွဲရှိတဲ့အပေါ်မှာနေတိုးအဖွဲ့ဝင်တွေကိုအကာအကွယ်ပေးဖို့အတွက်မြေပြင်ကနေဝေဟင်ဖြင့် Patriots Missile ဒုံးလက်နက်တွေနဲ့တပ်ဖွဲ့တွေကိုတူရကီနိုင်ငံကိုဆင်လွတ်ဖို့ကိစ္စကိုဂျာမနီအစိုးရအဖွဲ့ကသဘောတူလိုက်တဲ့အချိန်မှာပဲသူတို့သုံးဦးကလည်းအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်။ကြတာရင်းနေကရခဲ့တဲ့ဒီသဘောတူညီချက်ကိုတရားဝင်အကောင့်ထဲပေါ်ခွင့်ရဖို့ဂျာမနီလွှတ်တော်မှအတည်ပြုရမှာဖြစ်ပါတယ်။လာမယ့်သတင်းပတ်တွေအနည်းငယ်အထွန်းမှာ Patriots ဒုံးလက်နက်တွေနေရာချထားရေးအချက်အမေရိကန်နဲ့ Netherlands နိုင်ငံတွေကလည်းအကူအညီပေးလိမ့်မယ်လို့မျှော်လင့်ရပါတယ်။တူရကီနိုင်ငံထဲမှာဒီ Patriot Missile ဒုံးကြီးကာကွယ်ရေးစနစ်ထားရှိဖို့ကိစ္စကိုဒီသတင်းပတ်အစောပိုင်းကလေးကနေတိုးဖွဲ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင်။
ဖ ิลิปปินส์နိုင်ငံတောင်ပိုင်းမှာတက်ခတ်ခဲ့တဲ့အင်အားဖြင့်တိုင်ဖုန်းမုန်တဲ့ကြောင့်တည်ဆုံးသူအရေအတွက်ဟာ400နီးပါးရှိသွားပြီဖြစ်တယ်လို့လူတွေယာနဲ့ချီးပြီးတော့ပျောက်ဆုံးနေစေဖြစ်ပါတယ်။ကူညီကယ်ဆယ်ရေးလုပ်သားတွေဟာပျောက်ဆုံးနေသူတွေကိုရှာဖွေနေကြတယ်လို့ချိန်နှင်းမှာပဲအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ကြသူ2သိန်းခွဲလောက်အတွက်အရေးပေါ်အကူအညီတွေပေးနေရပါတယ်။မျက်စိပြမျက်နှာပြဖြစ်နေကြတဲ့မတီမပြောက်ဖဲကြံရစ်သူတွေဟာရွှွန့်နေလူနေတဲ့တည်ဆုံးသူရုပ်အလောင်းတွေအတွင်းသူတို့ရဲ့ပျောက်ဆုံးနေတဲ့မိသားစုဝင်တွေပါမပါရှာဖွေနေကြပါတယ်။တချို့ကလည်းတိုက်ဘိုဖာတိုက်ဖုန်းမုန်တဲ့ကြောင့်ပျက်စီးသွားတဲ့သူတို့ရဲ့နေအိမ်တွေရှိရာနေရာတွေမှာလှန်လှောရှာဖွေနေကြပါတယ်။ကြာသပတေးနေ့မှာနေရာတော်တော်များများမှာအဆက်ပြတ်နေစေဖြစ်ပါတယ်။လမ်းတွေကိုရှင်းလင်းဆေးကြောနေရစေဖြစ်တယ်လို့တရားတွေကြိုးပြီးတော့လျှက်စစ်တပ်အားတွေကလည်းပြတ်တောက်နေစေရှိပါတယ်။အင်္ဂါနေ့မှာစတင်ပြီးတော့ဝင်ရောက်တက်ခတ်ခဲ့တဲ့မုန်တိုင်းဟာလေပြင်းတွေတက်ခတ်ခဲ့ုံသာမကမိုးလည်းတီးထန်စွာရွာသွန်းခဲ့ပါတယ်။ပျောက်ဆုံးနေသူအရေအတွက်400နီးပါးကိုအာနာပိုင်တွေကရှာဖွေနေကြပါတယ်။အိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ရသူက2သိန်းခွဲအတွက်လဲအရေးပေါ်နေထိုင်စရာပြီးစီစဉ်ပေးနေရပါတယ်
။တိဘက်ဒေသမှာမကြာခင်ကဖြစ်ခဲ့တဲ့ကိုကိုကိုမိရှုဆုံးစီရင်မှုတွေနဲ့ပတ်သက်လို့အလွန်အမင်းစိုးရိမ်ပြီးစိတ်မကောင်းဖြစ်ရတယ်လို့ဆိုပြီးတရုတ်ဆိုရရဲ့တင်းကျပ်တဲ့မူဝါဒတွေကတိဘက်မှာတင်းမာမှုတွေပိုပြီးဆိုးဝါးအောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်။2009ခုနှစ်ကစလို့တရုတ်နိုင်ငံအနောက်ပိုင်းမှာကိုကိုကိုမိရှုဆုံးစီရင်သူတိဘက်လူမျိုး62ယောက်ရှိပြီးနိုဝင်ဘာလတလထဲမှာ28ယောက်ရှိခဲ့တာပါ။ဒီလိုဖြစ်တွေဟာတရုတ်ဆိုရစန့်ကျင်ဆန္ဒပြဆူယုံမှုတွေနဲ့လုံခြုံရေးအဖွဲ့တွေရဲ့နှိမ်နင်းမှုတွေရှိနေချိန်မှာအခုလိုဖြစ်ရတွေတိုးလာနေတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေအပေါ်မှာအစကတည်းကတင်းကျပ်ထားပြီးသားဥပဒေတွေနဲ့တိဘက်ပြည်သူတွေကိုတရုတ်ဆိုရကဖိနှိပ်နေတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမာရီယာအိုတဲရူကပေါ်ထုံးနေနိုင်ငံကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရှင်
။VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1213လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325နဲ့ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်မြန်မာဘာသာအစီအစဉ်ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲကရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခဟာအလွန်ကြောက်စရာကောင်းတဲ့အခြေအနေမှာရှိနေတယ်လို့ပြောပါရယ်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲမစ်ဗယ်လာရီအေမုစ်ကရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေနဲ့ပြည်နယ်နေတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ပြီးတော့ကြည့်ရှုခဲ့ပါရယ်ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုမနစ်ကတွားရောက်ကြည့်ရှုခဲ့ရမှာထောင်ပေါင်းများစွာရှိတဲ့ဒုက္ခသည်တွေဟာပြစ်တိတ်ပြီးတော့နေထိုင်စရာတွေကလည်းအဆင့်မမီတဲ့အကြောင်းအညစ်အကြေးစွန့်တဲ့စနစ်ဟာလည်းတော်တော်ဆိုးရွားတာတွေ့ရတယ်လို့ Miss Amos ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကစတင်ပြီးအောက်တိုဘာလအထိဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးကြသူတွေအရေအတွက်ဟာ13,500ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။အကြမ်းဖက်မှုတွေအတွင်းလူဒါဇင်ပေါင်းများစွာတေဆုံးခဲ့ရတယ်လို့ဘာသာရေးအဆောက်အအုံအနေနဲ့လူနေအိမ်တွေထောင်နဲ့ချီးပြီးတော့ပျက်စီးခဲ့ရပါတယ်။အကြမ်းဖက်မှုတွေမရှိတော့ဘူးဆိုပေမဲ့လူမှုအတိုင်းဝိုင်းအတွင်းမှာအခြေအနေတွေကတင်းမာနေစေရှိသလိုလူတော်တော်များများဟာကြောက်ကြောက်လန့်လန့်နဲ့နေနေကြရစေဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြီးအကဲကပြောပါတယ်တစ်ဆက်ထဲမှာပဲ Miss Valerie Amos ဟာဒီကနေ့ကချင်ပြည်နယ်အတွင်းစစ်ပြေးဒုက္ခသည်တွေရှိရာစခန်းကိုတွားရောက်ကြည့်ရှုခဲ့ပါတယ်ကြာသပတေးနေ့နောက်ပိုင်းမှာတော့ Miss Amos ဟာနေပြည်တော်ကိုရောက်ရှိပြီးသမ္မတဦးသိန်းစင်နဲ့တွေ့ဆုံဆွေးနွေးပါတယ်အဲ့လိုဆွေးနွေးရမှာတက်ဆိုင်ရာပြည်တော်စုဝန်ကြီးတွေလည်းတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲဟာမနက်ဖြန်ပမာပြည်ခီးစဉ်ကိုအဆုံးသတ်မှာပါမြန်မာနိုင်ငံကနေမထွက်ခင်ရန်ကုန်မြို့မှာအစိုးရမဟုတ်တဲ့လူမှုအဖွဲ့အစည်း NGO တွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတက်ပြုလုပ်ဖို့လည်းစီစဉ်ထားကြောင်းသိရပါတယ်
တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံအကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေပြင်းထန်နေချိန်မှာဒီအငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဗီယက်နမ်နိုင်ငံကသူတို့ဦးတဲ့ရေနံနဲ့သဘာဝတန့်ွေရှာဖွေမှုတွေလုပ်နေတာကိုရပ်တန့်ဖို့တရုတ်နိုင်ငံကသတိပေးထားပါတယ်။ဗီယက်နမ်ဆိုရပိုင်းရေနံနဲ့သဘာဝတန့်ွေကုမ္ပဏီကသူတို့ရဲ့သင်္ဘောတစ်စင်းကိုရဲ့ကေဘယ်ကြိုးတစ်ခုကိုတရုတ်သင်္ဘောတွေကပြီးခဲ့တဲ့သတင်းပတ်ကဖျက်တောက်ခဲ့တယ်လို့ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့မှာပဲဒီတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟုံးမီကအခုလိုဗီယက်နမ်ကိုသတိပေးပြောဆိုလိုက်ကြပါဗီယက်နမ်နိုင်ငံရဲ့ဆွဆွဲချက်ကအခြေမြစ်မရှိတဲ့ဆွဆွဲချက်လို့ဆိုပြီးဒီတရုတ်နိုင်ငံတောင်ပိုင်းဟိုင်နမ်ခရိုင်နီကအငင်းပွားနေတဲ့ရေပိုင်တဲ့နေရာမှာတရုတ်သင်္ဘောတွေငါးဖက်နှစ်ဟာလုံးဝအပြစ်မရှိဘူးလို့ဆိုလိုက်ပါတယ်။တရုတ်နိုင်ငံကသူ့ရေပိုင်တယ်လို့ပြောနေတဲ့နေရာတွေကိုဝင်ရောက်လာတဲ့သင်္ဘောတွေကိုဖမ်းဆီးဖို့မကြသေးခင်ကပဲဟိုင်နမ်ခရိုင်ရဲတွေကိုလုပ်ပိုင်ခွင့်အာဏာတည်တည်ပြေးလိုက်တာကဒေသအတွင်းမှာတင်းမာမှုတွေပိုပြီးတော့ပြင်းထန်လာစေခဲ့တာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကတာဝေးပစ်မစ္စိုင်းဒုံးပျံပစ်လွတ်ဖို့အတွက်စီစဉ်ထားတဲ့အတွက်ဂျပန်နိုင်ငံကလည်းမစ္စိုင်းဒုံးပျံကာကွယ်ရေးစနစ်ဒီဖြန့်ကျက်ချထားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကလာမယ့်တနင်္လာနေ့အစောဆုံးထားပြီးတော့ဒုံးပျံပစ်လွတ်ဖို့စီစဉ်နေတာပါ။ SM-3 မစ္စိုင်းဒုံးကြီးဂျားဖြတ်စနစ်ဒီတပ်ဆင်ထားတဲ့ Aegis ဖြတ်သိမ်းမှု၃စီးဟာအရှေ့တရုတ်ပင်လယ်နဲ့ဂျပန်ပင်လယ်ကိုကြာသပတေးနေ့ကဥတီခုံပေါင်းနေတာကိုတွေ့ရပါတယ်။နောက်ပိုင်းမှာတော့ Okinawa ကျွန်းကို Patriots ဒုံးခွင်းဒုံးတွေရောက်ရှိလာပြီလို့သိရပါတယ်ခင်ဗျာ
ဒီနေ့ညနောက်ဆုံးရသတင်းတွေကိုဥဆန်မိုးဝင်းနဲ့မခင်ဖြူထွေးတို့ကအကြေညာပေးခဲ့ကြတာပါရှင်အခုတော့မြန်မာနိုင်ငံဘက်ကသတင်းတွေကိုဇက်တိုက်တင်ဆက်ပေးပါရမယ်သောတာရှင်များရှင် VOA American အသံရဲ့မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေအပါအဝင်ဒီ VOA ရုပ်သံအစီအစဉ်တွေကိုမြန်မာနိုင်ငံတွေမှာပြန်ပြီးတော့ထုတ်လွှင့်နိုင်မှုအတွက်VOE နဲ့မြန်မာနိုင်ငံတွေကအဓိကရုပ်သံဌာနတစ်ခုဖြစ်တဲ့ Skynet ရုပ်သံတို့ဒီကနေ့သဘောတူလက်မှတ်ရေးထိုးကြပါလိမ့်ရန်ကုန်မြို့ Park Royal Hotel မှာဒီနေ့မွန်လွဲပိုင်းကကျင်းပတဲ့အဲ့ဒီလက်မှတ်ရေးထိုးပွဲအကြောင်းကိုတော့ကိုသိန်းထိုင်ဦးကဆက်ပြောပြမှာပါရှင
်ဟုတ်ကဲ့ခင်ဗျာဒီနေ့ Park Royal Hotel မှာကျင်းပတဲ့ခမ်းနားမှာ VOE American သံဒါရိုက်တာ David Anser American ဆိုရကခန့်ထားတဲ့အသံလွှင့်ဌာနတွေအတွက်အုပ်ချုပ်ရေးဆိုင်ရာBBC Broadcasting Board of Governor ဖွဲ့ဝင်ဒီ Now Skynet ရုပ်သံကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမကြီးဒက်ရစ်မစ်ချယ်လည်းအခမ်းအနားကိုတက်ရောက်ပါတယ်။လွန်ခဲ့တဲ့နှစ်ပိုင်းမြန်မာအလင်းသတင်းစာရဲ့ကြော်ဖို့မှာအမျက်တစေဝေဖန်တက်ခိုက်ခံခဲ့ရတဲ့ VOA လိုသတင်းဌာနတစ်ခုရဲ့ထုတ်လွှင့်ချက်ဒီအခု Skynet ကပြန်ပြီးထုတ်လွှင့်မှုသဘောတူညီမှုရလိုက်တာကိုသူကထူးခြားတဲ့မှတ်တမ်းတစ်ခုအဖြစ်ထည့်သွင်းပြောဆိုသွားပါတယ
်In the development of a rich media culture here in this country. It really is a wonderful day and I'm very very proud to be part of it.
ကျွန်တော်မြင်တာကဒါထူးခြားပြီးအသိမှတ်ပြုရမယ်ခါသမီးရတခုလို့ပြောရမှာပါ။ဒရင်လက်လက်ခွင့်နေပြေးွားတဲ့ရင်ကျင်းမှုတစ်ခစ်စီကိုဥတီတဲ့တိုးတက်မှုတွေလို့ပြောရမှာပါ။ဒီလိုအခမ်းအနားမျိုးမှာတယောက်ခွင့်ရတဲ့အတွက်လဲကျွန်တော်အနေနဲ့အထူးပဲဝမ်းသာဂုဏ်ယူမိပါတယ်ဆိုပြီးတန်မတ်ဂျစ်ဒက်ရစ်မစ်ချယ်ကပြောတော်တာပါ။မြန်မာနိုင်ငံဒီမိုကရေစီရေးအတွက်သတင်းလွတ်လပ်ခွင့်တွေရှိမဖြစ်လိုအပ်ပြီး VOA အမေရိကန်သံနဲ့ Skynet ရုပ်သံတို့ရဲ့သဘောတူညီထားတဲ့ထုတ်လွှင့်ချက်တွေကမြန်မာပြည်သူတွေအတွက်အကျိုးရှိမဲ့ဒီမိုကရေစီရေးဖြစ်ထွန်းမှုတွေအတွက်အရေးပါမဲ့သတင်းတွေဖြစ်မယ်လို့မျှော်လင့်တဲ့အကြောင်းသူကပြောဆိုသွားခဲ့ပါတယ်။အမေရိကန်အစိုးရကခံထားတဲ့အသံလွှင့်ဌာနတွေအတွက်အုပ်ချုပ်ရေးဆိုင်ရာ BBG Broadcasting Board of Governor ဖွဲ့ဝင်တစ်ဦးဖြစ်တဲ့ Mr. Peter S. ကလည်း
It's a great privilege to be here in Rangoon and to participate with Skynet and
ဒီလို Skynet ရုပ်သံနဲ့ VOA အမေရိကန်သံတို့ကြားဥပပေါင်းဆောင်ရွက်ဖို့သဘောတူညီချက်ရခဲ့တဲ့အခမ်းအနားမှာသူ့အနေနဲ့ရန်ကုန်မြို့ကိုကိုယ်တိုင်လာရောက်ပြီးအခမ်းအနားတက်ခွင့်ရတဲ့အတွက်အထူးပဲဝမ်းမြောက်မိတဲ့အကြောင်း VOA အမေရိကန်သံ VOA မြန်မာပိုင်းအစီအစဉ်ကိုပြောဆိုသွားခဲ့တာပါ VOA ညွှန်ကြားရေးမှူးချုပ် David Anser ကတော့ဒါဟာပထမအစဉ်ခြေလှမ်းတစ်ခုလို့သဘောဆောင်ပေမဲ့လည်းVOA နဲ့ Skynet အကြားပူးပေါင်းဆောင်ရွက်မှုတွေကကြီးမားတဲ့ဆက်ဆံရေးကြီးတရက်ကိုထူထောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ
် But most of all I think it shows our commitment to this country to its future to reform to openness and free media in this country
ဒီတိုင်းမျိုးပြုပြင်ပြောင်းလဲပြီးသတင်းလွတ်လပ်ခွင့်တွေပေါ်ပေါက်လာဖို့ကျွန်တော်တို့ဘက်ကတစိုက်မမတ်ဆောင်ရွက်နိုင်ရေးတန်ထိတ်တန်ခိုင်မာမှုကိုအဓိကပြလိုက်တာလို့ကျွန်တော်ထင်ပါတယ်ဒီနိုင်ငံရေးပြုပြင်ပြောင်းလဲဖြစ်စဉ်အတွင်းမှာ Skynet ရုပ်သံရဲ့အရေးကြီးတဲ့အခန့်ကဏ္ဍကိုလည်းပြလိုက်တာပါအားလုံးကဒါကိုအလေးနဲ့ထားမယ်လို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့ထုတ်လွှင့်ချက်တွေဟာမြန်မာပြည်သူတွေအတွက်ဖြောပြေးရေးစီးစင်တွေပါဝင်မှာဖြစ်သလိုသတင်းအချက်အလက်တွေနဲ့စိတ်ဝင်စားစရာအချက်တွေကိုပေးနိုင်မယ့်အစီအစဉ်တွေကိုလည်းတင်ပြနိုင်မယ်လို့မျှော်လင့်ပါတယ်ဆိုပြီး Mr. David Anser ကပြောဆိုသွားတာပါ Skynet ရုပ်သံကစီစဉ်ညွှန်ကြားရေးမှူးဦးဝင်းနိုင်ကလည်း VOA နဲ့သဘောတူညီချက်အပေါ်သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့တိုင်းပြည်အတွက်ပေါ့လေကျွန်တော်တို့အများကြီးအကျိုးရှိမယ်လို့ယူဆပါတယ်ခင်ဗျာကျွန်တော်တို့ Skynet ဒီပြည်သူတွေအတွက် Skynet ဆိုတဲ့အတိုင်းကျွန်တော်တို့မြန်မာပြည်သူတွေရဲ့ကောင်းကျိုးပေါ့လေအခုဒီ VOE program မှာဆိုလို့ရှိရင်အင်္ဂလိပ်စာသင်ကြားတဲ့ program တွေပါတယ် American မှာရှိတဲ့လူနေမှု CI တွေရောနောက်ပြီးတော့ဒီလူနေမှုဟောပေါ့လေ culture ပေါ့အဲ့ဒါတွေကိုသင်ပြတာရှိတယ်နောက်တော့သူတို့ရဲ့ဂီတာနဲ့ပတ်သက်တဲ့အစီအစဉ်လေးအခုတော့ Hollywood ကရုပ်ရှင်မင်းသားမင်းမီးရဲ့အကြောင်းနေအများကြီးပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့အသားလေးကြီးကြီးပဲကျွန်တော်တို့မြန်မာပြည်သူအကျိုးရှိမယ်လို့ယူဆပါတယ်ခင်ဗျာ
ဒီလိုသဘောတူညီချက်ချမှတ်နိုင်ခဲ့တဲ့အတွေ့သတင်းတော်တရားအနေနဲ့လုတ်ခဲ့တဲ့ဘဝမှာအပျော်ဆုံးနေ့ဒီနေ့ပါဆိုပြီးပြောခဲ့သူကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဌာနမှူးဦးသန်းလွင်ထွန်းဖြစ်ပါတယ
်သဘောတူညီချက်ကလွယ်လွယ်တော့ဖြစ်တာမဟုတ်ဘူးပေါ့နော်ကျွန်တော်တို့စူးစမ်းခဲ့ရတယ်တော်တော်ကြာပါတယ် အဲဒါပေမဲ့လည်းအခုလိုအောင်မြင်သွားတယ်ဆိုတော့ကျွန်တော်အနေနဲ့အတော်လေးဝမ်းသာပါတယ်ကျွန်တော်အနေနဲ့ဒီမှာ journalist ရောက်အနေနဲ့လှုပ်လှုပ်ခဲ့တာနှစ်ပေါင်း20ကျော်ရှိပါပြီဒါကျွန်တော်အတွက်ဝမ်းသာရာဆုံးနေ့လို့ပြောရမှာပါပဲဘာကြောင့်လဲဆိုတော့ဒီအချိန်တုန်းကကျွန်တော်တို့မြန်မာနိုင်ငံကိုသတင်းလွှင့်နေရဆိုတဲ့နေရာမှာမြန်မာနိုင်ငံပြင်ပကပဲကျွန်တော်တို့ဟိုသတင်းတွေကိုနှီးမျိုးစုံနဲ့ရောက်အောင်ကျွန်တော်တို့ကလွှင့်ပေးနေရတဲ့အချိန်တွေကနေပြီးတော့အခုဗမာပြည်မှာရှိနေတဲ့အခြေစိုက်တဲ့သတင်းဌာနတစ်ခုကနေပြီးတော့ကျွန်တော်တို့သတင်းတွေကိုပြည်တွင်းကနေပြန်လွှင့်ပေးရနိုင်တဲ့အနေအထားမျိုးရောက်အောင်ကျွန်တော်တော်တော်လေးကြိုးပမ်းဆောင်ရွက်ခဲ့ရတယ်လေအဲ့တော့ဒီအချိန်ဤတိရောက်လာတော့တော့ဒီနေ့ကတော့တော်တော်လေးဝမ်းသာတဲ့နေ့လို့ပြောရမှာပေါ့အဲ့တော့နောက်အထူးသဖြင့်ဟိုကျွန်တော်တို့ရဲ့ဗမာသတင်းဌာနကနေထုတ်လွှင့်ပေးမဲ့သတင်းတွေကိုဟိုမတိမဖြတ်ပေါ့နော်အကုန်လုံးဗမာပြည်သူတွေရှိလို့လွယ်လွယ်ရောက်အောင်လုပ်ပေးနိုင်တဲ့အနေအထားမျိုးဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့ဆိုရင်အမှန်တန်ဝမ်းသာပါတယ်အဲ့ဒါအပြင်ကိုနောက်ပိုင်းမှာပေးသရဲ့တောင်းဆိုချက်အရာပေါ့နော်အစီအစဉ်တွေလိုအပ်ရင်လိုအပ်သလိုတိုးချဲ့သွားလို့လည်းကျွန်တော်အစီအစဉ်နေပါတယ်ဒါလေးကိုပြောချင်ပါတယ
်အခုသဘောတူညီချက်မှာရောကန့်သတ်ချက်တွေရှိပါဘူးလား
တစုံတရာကန့်သတ်ချက်မရှိပါဘူးလောလောဆယ်ကတော့ကျွန်တော်တို့မှာဟိုရှိနေတဲ့တနေ့ကို나이ဝက်စာမြန်မာသတင်းအစီအစဉ်ပေါ့နော်အဲ့ဒါအပြင်ကိုတခြားဟိုဘယ်လိုပြောရမလဲVOA ကနေပြီးအာရှကိုထုတ်လွှင့်နေတဲ့အင်္ဂလိပ်စာဘူချချက်တို့တခြားဟိုစိတ်ဝင်စားစရာအစီအစဉ်တွေနဲ့ဟိုဆက်ဆက်ပြီး24နာရီပတ်လုံးထုတ်လွှင့်ပေးသွားမှာပါအဲ့ဒီထုတ်လွှင့်ပွဲမှုတွေကိုဟိုမိနစ်အနည်းငယ်လေးဟိုစိုင်းငံ့ပြီးတော့လွှင့်ပေးတာကနေလွယ်လို့တခြားပါကန့်သတ်မှာမရှိပါဘူး
VOA အမေရိကန်သံမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ရုပ်မြင်သံကြားစီစဉ်တွေအပါအဝင် VOA ရဲ့ရုပ်သံစီစဉ်တွေကိုမြန်မာနိုင်ငံအတွင်းမှာဇန်နဝါရီလ10ရက်နေ့ကစပြီးထုတ်လွှင့်နိုင်မှု Sky နဲ့ရုပ်သံနဲ့သဘောတူလိုက်တာနဲ့ပတ်သက်လို့ VOA မြန်မာပိုင်းစီစဉ်ဌာနမှဦးတန်းလွင်ထွန်းပြောပြသွားတာပါတခါတုန်းကသတင်းစာရဲ့နောက်ကျောမှာနေ့စဉ်လှုပ်လှုပ်ဝေဖန်ထိုးနှက်ခံခဲ့ရတဲ့အသံလွင့်ဌာနတစ်ခုကထုတ်လွှင့်ချက်တွေပြည်တွင်းမှာလွယ်လွယ်ကူကူဖမ်းယူကြည့်ရှုနိုင်မှု Sky နဲ့ရုပ်သံကသဘောတူလိုက်ပါပြီဒါဟာသတင်းလောကတွေကြားအရင်တုန်းကရှိခဲ့ဘူးတဲ့ပြည်တွင်းပြည်ပဆိုတဲ့ခွဲခြားသတ်မှတ်ချက်စီးတွေအယောင်မိန်လာတဲ့လက္ခဏာသတင်းလွတ်လပ်ခွင့်တွေအတွက်မြန်မာပြည်ရဲ့ရွေးရှားမှုတွေကြားကထူးခြားတိုးတက်တဲ့လက္ခဏာတရားဖြစ်လဲလေးလာသုံးသပ်သူတွေကပြောဆိုနေကြတာဖြစ်ပါလေခင်ဗျာ
ဒါကတော့သတင်းလွတ်လပ်ခွင့်အတွက်ဆက်ကြိုးပမ်းသွားမယ် VOA ရဲ့ပထမခြေလှမ်းကိုသိန်းထိုင်ဦးတင်ပြခဲ့တာပါရှင်အခု Lebron Town တပိတ်နဲ့ပတ်သက်ပြီးတော့နောက်ဆုံးရသတင်းတစ်ပုဒ်ကိုပြောပြပါအောင်မယ် Lebron Town စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလေဘရောင်းတောင်တပိတ်စခန်းတွေကိုအင်အားသုံးဖြိုခွင်းရမှာအသုံးပြုခဲ့တဲ့လက်နက်တွေကိုစစ်ဆေးဖို့အတွက်တပ်သေးတွေစုဆောင်းမယ်လို့ VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်။အခုလိုအသုံးပြုတဲ့လက်နက်တွေကိုဓာတ်ခွဲစစ်ဆေးတဲ့အခါမှာနိုင်ငံခြားကပညာရှင်တွေရဲ့အကူအညီယူမယ်လို့လည်းဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရေးမှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒီသတင်းပြည့်စုံကတော့အဲ့ဒီသတင်းစာရှင်းလင်းပွဲကိုတက်ရောက်သတင်းယူခဲ့တဲ့ကိုအောင်ရဲမောင်မောင်ကဆက်ပြောပြမှာပါရှင
်။ဟုတ်ကဲ့ပါခင်ဗျာ။လေဘရောင်းအောင်စီမံကိန်းရက်ဆိုင်ရေးတပိတ်စကန်တွေပေါ်အင်အားသုံးနှိမ်နှင်းမှုတွေကိုသူ့အနေနဲ့စုံစမ်းဖော်ထုတ်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ်။လေဘရောင်းအောင်ကျင်းနီစီမံကိန်းရက်သစ်မရက်သစ်ကိုစုံစမ်းရမယ့်ကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ထဲမှာဒီကနေ့ကြာသပတေးနေ့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ကျွန်တော်သူ့ကိုအခုလိုမေးခွန်းရခဲ့ပါတယ်
။ဟုတ်ကဲ့အနီကျွန်တော် VOA မြန်မာပိုင်းစီစဉ်အောင်ရဲမော်ပါခင်ဗျာ။အဓိကအချက်ကအန်ဒီကကပြောရတယ်ဗျာဒီတော့ဒီလောက်ကဲတဲ့ကိစ္စတွေပေါ်မှာအဒီအနေနဲ့စုံစမ်းစစ်ဆေးမယ်ပေါ့အဲ့လိုစစ်ဆေးတဲ့အခါမှာအဒီကဒီဘပညာရှင်တွေတုံးမယ်လို့ပြောပါတယ်ခုနကဖြေသွားတဲ့တည်းမှာအဲ့လိုမျိုးတုံးမယ်ဆိုတဲ့အခါကျတော့အဒီအနေနဲ့အဲ့ဒီဒီလောက်ဒီဖြစ်စဉ်လုံးမှာပေါ့နော်အဲ့တက်တည်ပစ္စည်းအန်ဒီရောကော်မရှင်နေနဲ့ရထားပါသလားနံပါတ်1ချက်နောက်ဒုတိယချက်
ထွက်ရပါပြီပါဟုတ်ကဲ့ဆက်ပြီးစုနေပါတ
ယ်ဟုတ်ကဲ့ပါခင်ဗျာဒုတိယအချက်ကကျတော့အဲ့ဒီလုံးမှာဖြစ်သွားတဲ့အခင်းဖြစ်ခြင်းမှာပဲချက်ချင်းပဲ3နာရီကြာမှာအဲ့လိုပေါ့ချက်ချင်းရေဖြန့်ပြီးတော့တက်တည်ဖြောက်တယ်ပေါ့လည်းပြောရတယ်ဗျာအဲ့တော့အဲ့လိုမျိုးကျတော့စစ်ဆေးနေရမှာအနေတော့ခက်ခဲပါလေရှိနေတာပြန်ချောရ
တယ်ကျွန်တော်ကတော့ကျွန်တော်ကရပါပြီလားပြည်စီဖြစ်ရှိပါတယ်ဒါပြီးတော့ရနိုင်လို့ကျွန်တော်တို့ဆွတ်ပါမယ်ဒါပြီးတော့အဲ့ဒီအခုရှိတဲ့ပြည်စီတွေပေါ်မှာအခြေခံပြီးတော့တတ်နိုင်လို့များကျွန်တော်တို့ဟိုလက်တွေဖြောက်ဖြောက်ရှာပါမယ်ကျွန်တော်တို့ဒီကိစ္စတွေကိုပြပပညာရှင်တွေကပြီးတော့ဆွတ်ကားပြည်စီကိုစီစဉ်ထားပါတယ်အဲ့တော့ဆိုးရပဲကလုံးဝပေါ့မယ်ပြည်စီစဉ်မှာပေါ့ပါအဲ့တော့စီစဉ်လို့ရှိလို့ရှိရင်လည်းအမျိုးမျိုးမိကုတ်ဆုပ်ပြည်ဖြစ်တော့မှာပေါ့လို့ပါ
လေဘရောင်းအောင်ဂျင်းနီစီမံကိန်းကိစ္စဟာစာချုပ်စာတမ်းနဲ့လှုပ်ဆောင်နေတဲ့အတွက်ဒီစာချုပ်တွေအတွက်တရားဥပဒေစိုးမိုးရေးရဲ့သဘောထားကိုပါလေးစားလိုက်နာဖို့လိုတဲ့အကြောင်းစွန့်စမ်းစစ်ဆေးကော်မရှင်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဒေါ်အောင်ဆန်းစုကြည်ကပြောခဲ့ပါတယ်
။သတိထားမှာဒါ contract အရာလုပ်နေတဲ့ကိစ္စအဆောတော်ကျွန်တော်တို့အားလုံးနားလည်ရပါဘူး။ဒါကြောင့်မလို့ကျွန်တော်တို့ဟာတရားဥပဒေစိုးမိုးရေးရဲ့သဘောတရားကိုကျွန်တော်လက်လွတ်လို့မဖြစ်ပါဘူး။ကျွန်မအမြဲတမ်းပြောပါတယ်ကျွန်တော်တို့နိုင်ငံဟာတကယ်ကိုခိုင်မာတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ချင်လို့ရှိချင်တရားဥပဒေစိုးမိုးရေးဆိုတာမရှိလို့မဖြစ်ပါဘူး။လူတိုင်းဟာတရားဥပဒေရဲ့အကျိုးကိုခံစားပိုင်ခွင့်ရှိပါတယ်။
လက်ရှိဆန္ဒပြသူတွေနဲ့ပတ်သက်လို့လဲသူ့အနေနဲ့ဘာအတွက်ဆန္ဒပြနေလဲဆိုတာကိုသိအောင်လုပ်ဖို့လိုပြီးတော့တရားဥပဒေစိုးမိုးရေးကိုလေးစားသင့်တဲ့အချက်ကိုလည်းသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်
အမှန်ဆုံးတော့ဟိုအနေတိကျနာဘာအတွက်ဆန္ဒပြနေလဲလဲဆိုသိတယ်မလားအဲ့တော့ဘာအတွက်ဆန္ဒပြနေလဲဆိုသိသိလို့ရှိလို့ရှိရင်ဒီဆန္ဒပြသူတွေရဲ့အဲလိုအပ်ချက်ဒီဆန္ဒပြသူတွေရဲ့သဘောထားတွေကိုနားလည်လို့ရှိလို့ရှိရင်ပို့ပြီးတော့အဖြစ်တရားလုပ်နိုင်မှာပေါ့အဲ့တော့အဲ့ဒီဟာတော့အရေးကြီးပါတယ်နောက်ပြီးတော့ကျမတို့အနေနဲ့တော့ဘယ်လိုလဲဖြစ်ဖြစ်တရားဥပဒေစိုးမိုးရေးကိုကူးထိတ်ထားတယ်
ကျင်းနီစီမံကိန်းဟာဘယ်အစိုးရလက်ထက်ကလုပ်ခဲ့တဲ့လုပ်ငန်းပဲဖြစ်ဖြစ်ပြည်သူပြည်သားတွေအားလုံးမှာတာဝန်ရှိတယ်လို့မှတ်ယူရမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်
ဒီမှာအရင်မှာတော့ကျွန်တော်တို့နိုင်ငံရဲ့ကိစ္စကိုကျွန်တော်တို့နိုင်ငံလူနိုင်ငံသားတွေအားလုံးကတောင်းပြီးရောကျွန်မအရင်ကတော့ဘယ်အစိုးရလုပ်ခဲ့လို့ကျွန်မနဲ့မဆိုင်ဘူးလို့ကျွန်မဘယ်တော့မှမဖြစ်ဘူးဒီလိုစိတ်ထဲမှာမထားပါဘူးနိုင်ငံနဲ့ဆိုင်တဲ့ကိစ္စအားလုံးကကျွန်မနဲ့ဆိုင်ပါတယ်နိုင်ငံနဲ့ဆိုင်တဲ့ကိစ္စမှာနိုင်ငံလူနိုင်ငံသားတွေအားလုံးကလည်းကိုယ်နဲ့ဆိုင်တယ်ဆိုတဲ့စိတ်ကြမ်းနဲ့
လက်ရှိလက်ဗရောင်းချင်းနီစီမံကိန်းဟာတရုတ်နိုင်ငံဝမ်ပောင်ကုမ္ပဏီနဲ့စစ်တပ်ပိုင်ဥပိုင်စီးပွားရေးလုပ်ငန်းတို့2010ခုနှစ်ကသဘောတူဆောင်ရွက်နေတဲ့အမေရိကန်ဒေါ်လာတန်ထောင်ချီတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။ဒီစီမံကိန်းကြောင့်ဒေသခံပြည်သူတွေကသဘာဝပတ်ဝန်းကျင်ထိခိုက်တယ်ဆိုပြီးတော့လက်ဗရောင်းကြီးပြတ်သုံးသွားမဲ့အရေးနဲ့ပတ်သက်ပြီးဒီစီမံကိန်းကိုရပ်ဆိုင်းပေးဖို့ဆန္ဒပြတောင်းဆိုခဲ့တာလည်းဖြစ်ပါတယ်။အခုလိုဆန္ဒပြတောင်းဆိုနေတဲ့တပေးစကန်း6ခုကတန်ဃာတော်တွေနဲ့လူတွေကိုနိုဝင်ဘာ29ရက်နေ့အစောပိုင်းကရဲတပ်ဖွဲ့ဝင်တွေအင်အားသုံးဖြုတ်ခွင်းခဲ့တာလည်းဖြစ်ပါတယ်။အခုလိုလက်ဗရောင်းကိစ္စမှာအာဏာပိုင်တွေကတန်ဃာတော်တွေနဲ့လူထုကိုအင်အားသုံးနှိမ်နှင်းခဲ့တာအကြောင်းဖြစ်ပေါ်နေတဲ့ဒီမိုကရေစီလမ်းကြောင်းတွေနောက်ကျောင်းပြန်လှည့်သွားနိုင်သလားဆိုတာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကဒီကနေ့ရှင်းလင်းပွဲမှာအခုလိုပြောပါသေးတယ်။ကျော
င်းပြန်လှည့်နိုင်တယ်ပြန်လှည့်နိုင်ဆိုတာတမားရဲ့လက်ထက်မှာရှိတယ်လို့တမားတို့ပြောကြည့်ရတယ်။ဘယ်ပုဂ္ဂိုလ်ကြီးရဲ့လက်ထက်မှာမရှိဘူး။ဒီနိုင်ငံကနိုင်ငံလူနိုင်ငံကအားလုံးရဲ့လက်ထက်မှာရှိတယ်။
လက်ဗရောင်းတော်ကဖြစ်ခဲ့တဲ့ကိစ္စတွေမှာဘာတွေဖြစ်ခဲ့တယ်ဆိုတာဘယ်သူတွေကကျူးလွန်ခဲ့တယ်ဆိုတာကိုတက်တေမရှိပဲပြောနေတာထက်ကော်မရှင်ကတေးချစွာစုံစမ်းဖော်ထုတ်ပြီးတက်တေတွေရပြီးမှပြောဆိုတာဟာပုံပြီးတင့်တော်လိမ့်မယ်လို့ဒေါအောင်ဆန်းစုကြည်ကဒီကနေ့ပွဲမှာပြောသွားခဲ့ပါသေးတယ်ခင်ဗျာ
။ဒါကတော့ငင်းငင်းချမ်းချမ်းဆန္ဒဖော်ထုတ်ခဲ့ကြတဲ့လက်ဗရောင်းတော်တပိတ်စခန်းကိုအင်အားသုံးဖြုတ်ခွဲမှုစုံစမ်းစစ်ဆေးနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရေးမှလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုအောင်ရင်းမောင်မောင်တင်ပြသွားတာပါ။ကုလသမဂ္ဂကလူသားချင်းစာနာမှုအကူအညီပေးရေးအကြီးအကဲကချင်ပြည်နယ်ဘက်ကိုသွားခဲ့တဲ့အကြောင်းကိုတစ်လှည့်ပြောပြပါအောင်မြင်ရှင်မြန်မာနိုင်ငံကို၄ရက်ကြာခရီးနဲ့ရရှိနေတဲ့ကုလသမဂ္ဂကလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းရေးမှူး Valerie Amos ကဒီကနေ့ကချင်ပြည်နယ်ကိုသွားရောက်ခဲ့ပြီးတော့မြန်မာအစိုးရတပ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့တွေကြားမှာဖြစ်ပွားနေတဲ့စစ်ပွဲတွေမှာထွက်ပြေးကြတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်ကြည့်ရှုလေ့လာခဲ့ပါတယ်။ဒါ့အပြင်နေပြည်တော်မှာလေသမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့ပြီးတော့တိုင်းရင်းသားဒေသတွေမှာလူသားချင်းစာနာမှုအကူအညီတွေပေးအပ်သွားဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဒီတော့တွင်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်။ဒီနောက်ဆုံးအခြေအနေတွေကိုသိရအောင်ဆက်သွယ်မေးမြန်းထားတဲ့မနနာချန်းကပြောပြပေးပါအောင်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ဒုက္ခရောက်ကြရသူတွေကိုအကူအညီတွေပို့ပေးနိုင်ဖို့ရည်ရွယ်ချက်နဲ့လာရောက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ် Valerie Amos ဟာဒီဇင်ဘာလ6ရက်ကြာသပတေးနေ့မနက်ပိုင်းမှာတော့ကချင်ပြည်နယ်မြေကြီးနားဘက်ကိုသွားရောက်ပြီးအဲ့ဒီမှာရှိတဲ့စစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားရောက်ကြည့်ရှုခဲ့တဲ့အကြောင်းနေ့လယ်မှာတော့နေပြည်တော်မှာသမရဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့ရန်ကုန်မှာရှိတဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံပြောခွင့်ရပုဂ္ဂိုလ်စတီးဝပ်ဒါဗစ်ကအတည်ပြုပြောပြပါတယ
် She's currently in Naypyidaw. She's just meeting with the president this afternoon. So she was in Kachin this morning.
လူလို့စင်မှာတော့သူနေပြည်တော်ကိုရောက်ရှိနေပြီးတမရဦးသိန်းစိန်နဲ့နေကင်းပိုင်းမှာတွေ့ဆုံခဲ့ပါတယ်ဒီမတန်ခင်မနေ့ပိုင်းကတော့ကချင်ပြည်နယ်ကိုသွားရောက်ပါတယ်မြကြီးနားမှာရှိတဲ့ဒုက္ခသည်စခန်းကိုသွားရောက်ကြည့်ရှုခဲ့တာပါအဲ့ဒီဒုက္ခသည်စခန်းတွေကိုသွားပြီးတဲ့နောက်နေပြည်တော်မှာတမရနဲ့တွေ့ဖို့လာရောက်ခဲ့တာပါညနေပိုင်းကျရင်တော့ရန်ကုန်ကိုထွက်ခွာမှာဖြစ်ပါတယ
်မြမတမရရုံညွန်ကြားရေးမှူးဦးစော်ထေကတော့ Mrs. Amos နဲ့တမရဦးသိန်းစိန်တို့တွေ့ဆုံခြင်းလူသားချင်းစာနာမှုအကူအညီပေးရေးကိစ္စတွေကိုအဓိကဆွေးနွေးကြတာဖြစ်ပြီးနောက်ပိုင်းမှာသတင်းထုတ်ပြန်မှာဖြစ်တယ်လို့အခုလို VOA ကိုပြောခဲ့ပါတယ်
။အဓိကတော့အဲဒီ humanitarian assistance ပေါ့နော်။မြန်မာနိုင်ငံမှာရှိနေတဲ့အဲဒီပဋိပက္ခအလွန်အဲ့ဒီနေရာတွေမှာအဓိကတော့ရခိုင်ပါမယ်။နောက်တိုင်းရင်းသားတွေလည်းပြပါမယ်။အဲဒီမှာကုလထောက်ပံ့တဲ့ဟာတွေ။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဘက်ကဟိုနိုင်ငံတော်သဘောထားပြောသားပြီးသားပါ။ humanitarian assistance ကိုလက်ခံမယ်။ဆိုတော့နှုတ်နှစ်ဖက်ကိုညံ့ဖွဲ့ပေးရမယ်
မနေ့ဖြန်ဒီဇင်ဘာလ9ရက်နေ့မှာတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုအဆုံးသတ်မှာဖြစ်ပြီးမြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင် Mrs. Amos ဟာလူသားချင်းစာနာမှုကူညီပေးရေးကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့ရန်ကုန်မှာတွေ့ဆုံဖို့ရှိတယ်လို့အဲ့ဒီနောက်သတင်းစာရှင်းလင်းပွဲတရက်ကိုလည်းပြုလုပ်သွားမှာဖြစ်တယ်လို့ Mr. Davis ကပြောဆိုခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကတော့ရခိုင်ပြည်နယ်ကိုသွားရောက်ခဲ့ပြီးဇွန်လနဲ့အောက်တိုဘာလတွေအတွင်းဖြစ်ခဲ့တဲ့လူမျိုးရေးပဋိပက္ခတွေကြောင့်အိုရင်စွန်ခွာထွက်ပြေးတင်းရှောင်ကြရတဲ့ဒုက္ခသည်စကန်၅ခုကိုတွားရောက်ကြည့်ရှုခဲ့တယ်လို့အဲ့ဒီကဒုက္ခသည်တွေအတွက်ကုလသမဂ္ဂကနေအကူအညီဒေါ်လာ၁၁သန်းကူညီဖို့ရထားတယ်လို့ပြောဆိုသွားခဲ့ပါတယ်။ဒီတော့အတွက်မှာပဲကြာသပတေးနေ့က Mrs. Amos တွားရောက်ခဲ့တဲ့ကချင်ပြည်နယ်မှာတော့ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြောင့်တိုက်ပွဲတွေဖြစ်ပွားနေစေပါ။ကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပြီးဒေသခံတွေအနေနဲ့လည်းကြီးလန့်စာစားပွားနဲ့နေထိုင်နေကြရတယ်လို့အဲ့ဒီကိုတွားရောက်ခဲ့တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီမှဒေါ်ပေါကြာကပြောပြပါဗ
ျ။စနိုင်းနဲ့ဖက်ကန်နေဆက်နာမှာတိုက်ပွဲဖြစ်တယ်။စစ်သားတွေကနေရာတကာမှာခရီးကြောင်းနေမှာရောအိမ်နေမှာရောပခန်းချထားအနေအများကြီးပဲတောက်လျှောက်တော့အဖြစ်တွေ့ရတယ်။ကလေးတွေလည်းနေ့နေကြောင်းချင်းချင်းဆိုတော့ကလေးတွေတက်ဆိုးရင်ရတာတမျိုးခုစဉ်စပားစစ်စတောင်းရနေနေပါပါစိုက်ထားတာတောင်းရသွားဖို့တော့မှကြောက်နေကြတယ်။အိမ်မှလည်းမအိပ်ရင်အိမ်မှဆိုလည်းတော့အိမ်မှတကုံဖြစ်ချက်ခန့်နေရခါကြတော့ဒီဘက်ခန့်နေရဟိုဖျားတောင်းနေမှာကအိပ်အဲ့လိုမျိုးဒီမှာအိမ်မှလည်းတချို့လာအိပ်ကြတော့ပေါ့အဲ့လိုမျိုးအိမ်မှကိုမနေရဘူးဖြစ်နေ
။ဒါပြင်ကချင်ပြည်နယ်ဖားကတ်မြို့မှာလည်းစစ်ပြေဒုက္ခသည်တွေစီကိုအကူအညီပေးမဲ့ဘယ်အဖွဲ့မှလာရောက်ချင်းမရှိတယ်လို့ဒေတာရင်းမှာလည်းစစ်ပွားရေးလောက်ကန်ရအရင်လိုမလွယ်ကူတာကြောင့်အတော်လေးဒုက္ခရောက်ကြရတယ်လို့ဖားကတ်မြို့ကန်တဦးကလည်းအခုလိုပြောပြပါဗျ။ဆိ
ုရအစီအစဉ်ရောဒီပြည်နယ်ဆိုရရဲ့အစီအစဉ်ရောဒီ NGO တွေအစီအစဉ်ရောဘာတစ်ခုမှမရှိဘူးဗျဖားကတ်မြို့နယ်မှာလည်းဖားကတ်မြို့နယ်ဆိုတာကဘောနော်ကျွန်တော်လက်လမ်းမိတာဒီစောက်သိန်းတူခေါ်တဲ့လောက်ွက်တွေရှိတဲ့ကျေးရွာတွေတဝိုက်မှာတော့ဘာအခုကြီးမလာကြဘူးဗျဒီဒေသခံတွေကပဲအလူရှင်တွေနဲ့တခါကလေးအပြင်ဆက်ပြီးတော့ရွာလေးမှာလည်းအလူခန္ဓာကအဲ့လိုကျွေးမွေးရတာလည်းဘာအစီအစဉ်မှမရှိဘူးဗျဒီမှာတော့လေစီးပွားရေးတွေကလည်းအကုန်လုံးကျဆင်းနေကြတာပဲအရောင်းဝယ်တွေအကုန်လုံးပေါ့နော်သေးတယ်ရောလုပ်ခဲ့စားတဲ့လူတွေလုပ်ဆရာနေရာတွေလည်းရှားပါတာပေါ့ဒီလိုပဲဖြစ်လို့နဲ့ပဲရည်တည်နေရတဲ့သဘောရှိပါတယ်ဗျ
ပြီးခဲ့တဲ့တစ်ပတ်ကတော့ KIA နဲ့မြန်မာအစိုးရတပ်တွေကြားဖြစ်ခဲ့တဲ့တိုက်ပွဲတွေတွင်ထွက်ပြေးကြရတဲ့ဒုက္ခသည်တွေနေထိုင်ရာတရုတ်မြန်မာနယ်စပ်ကဒုက္ခသည်စခန်းတစ်ခုကိုမြန်မာအစိုးရတပ်တွေကမီးရှို့ဖျက်ဆီးခဲ့တာကြောင့်အဲ့ဒီစခန်းမှာခိုလုံနေကြတဲ့ဒုက္ခသည်တွေဟာတရုတ်နယ်စပ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့အကြောင်းကချင်သတင်းစင်ကဖော်ပြထားပါတယ်။တစ်နှစ်ကျော်ကြာဖြစ်နေတဲ့တိုက်ပွဲတွေတွင်ထွက်ပြေးကြရတဲ့ဒုက္ခသည်ဥယျာဉ်ကတော့တသိန်းနီးပါးရှိသွားပြီလို့ဒုက္ခသည်ကုညီပေးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကပြောဆိုကြပါရရှင
်။မနနာချန်းတင်ပြသွားတာပါရှင်။ခုတစ်ခါမှာတော့မကြသေးခင်တုန်းကနိုင်ငံခြားခီးစဉ်ကပြန်ရောက်လာတဲ့မြမသမရရဲ့မကြခင်ထွက်ခွာမယ်ဆိုတဲ့နိုင်ငံခြားခီးစဉ်နှစ်ခုရွှေ့ဆိုင်းလိုက်တယ်လို့နေပြည်တော်သတင်းထုတ်ပြန်ရေးအဖွဲ့ကကြေညာချက်ထုတ်ခဲ့တာနဲ့ပတ်သက်တဲ့သတင်းကိုပြောပြပါဦးမယ်။မြန်မာသမရဥသိမ်းစိန်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာမကြခင်တွားရောက်ဖို့ရှိတဲ့ဩစတြေးလျနိုင်ငံခီးစဉ်နဲ့နယူးဇီလန်နိုင်ငံတွေကိုတွားမယ်ချစ်ချည်ရေးခီးတွေကိုအကြောင်းမညီညွတ်တဲ့အတွက်ရွှေ့ဆိုင်းလိုက်တယ်လို့သမရယုံပြောခွင့်ရညွှန်ကြားမှုဦးစော်ထီးက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ရေချိုးကြောင့်ခီးစဉ်ဆိုတာကကျွန်တော်တို့ပြောရရင်တော့ဟိုဘက်ကအကြီးကြီးဒီဘက်ကတွားမယ်အကြီးကြီးနှုတ်ဆက်အချိန်ကြာအဲ့နဲ့ညှိပြီးတော့အဲ့ဒါထဲမှာအခုခုဟိုအကြောင်းကိစ္စပေါ်လာရင်ဒီလိုပဲပြန်လိုက်ပြီးတော့ထုတ်တာပါဟုတ်အဲ့အဲ့တိုင်းပါပဲဟုတ်
အခုလိုအကြောင်းမညီညွတ်တင်နဲ့ရွှေ့ဆိုင်းခဲ့ရတဲ့ချစ်ချည်ခီးစဉ်တွေကိုသက်ဆိုင်ရာနိုင်ငံတွေနဲ့ညှိနှိုင်းပြီးတော့မှပြန်ပြီးစီစဉ်မှဖြစ်တယ်လို့လည်းပြောပါရယ်ပြီးခဲ့တဲ့ရက်ပိုင်းကဘရူနိုင်းနိုင်ငံကိုခရီးထွက်ခဲ့တဲ့သမရဟာဒီဇင်ဘာ5ရက်နေ့မှာနေပြည်တော်ကိုပြန်ရောက်ရှိလာတာဖြစ်ပါတယ်ဘရူနိုင်းခီးစဉ်မှာဘရူနိုင်းဘုရင်နဲ့တွေ့ဆုံပြီးတော့နှစ်နိုင်ငံအကျိုးတူကိစ္စတွေကိုဆွေးနွေးခဲ့ပါတယ်လေဘရောင်းရင်းနဲ့ပတ်သက်ပြီးတော့သမရကိုယ်တိုင်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့စုံစမ်းရေးကော်မရှင်ဖွဲ့ပြီးနောက်ပိုင်းရန်ကုန်မန္တလေးဆန္ဒပြမှုတွေဇက်တိုက်ဖြစ်ချိန်မှာအခုလိုခီးစဉ်ရွှေ့ဆိုင်းခဲ့တာနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်
ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း9နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ24 32 40နဲ့လိုင်းလံမီတာ190တို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီခွဲအထိလိုင်းတို16 19နဲ့24မီတာတွေမှပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25 32အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင်။ VOA American အသံက2012ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့ညချမ်းစီစဉ်ဒီကိုည10နာရီအထိလိုင်းတို24 kHz 1213ည၊လိုင်းတို25 kHz 11965၊လိုင်းတို32 kHz 9325ပြင်လိုင်းလက်190 kHz 1595တို့ကနေဆက်ပြီးတော့တင်ဆက်နေတာပါ။အခုဒုတိယနာရီဝက်မှာဒီတင်ပြမယ့်စီစဉ်ဒီကတော့ထိုင်းမြန်မာနေဆက်ကရွှေပြောင်းကလေးငယ်တွေရဲ့စာသင်ကျောင်းနဲ့မိဘမဲ့ကလေးကဟာတွေကိုဒီဝင်းကြီးချုပ်ဟောင်းအပစ်စစ်လာရောက်လည်လာခဲ့တဲ့ဆိုတဲ့သတင်းနဲ့ပတ်စင်ကဏ္ဍစကားပြောချင်ရအောင်စီစဉ်မှာတော့
ဗမာပြည်မှာထုတ်လုပ်တဲ့လက်ရာကိုကဘာကိုပြခြင်းတယ်ဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာ budget ထိုးတာတို့ဘာတို့အဲ့လိုမျိုးလက်နဲ့လုပ်တဲ့အလုပ်ကိုအရန်ကောင်းတယ်ဗမာ
နိုင်ငံတကာ fashion design နယ်ပယ်မှာအောင်မြင်ကြော်ကြားလာတဲ့ဒီမြန်မာ fashion design ပညာရှင် Steven Wu နဲ့ပြောဆိုထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်ဒုတိယပိုင်းသတင်းတွေကိုလည်းကြားကြရအောင်ပါပါအခုရင်တော့ထိုင်းမြန်မာနေဆက်ကကလေးတွေပညာရေးတွေလာရောက်လည်လာခဲ့တဲ့ထိုင်းဝင်ကြီးချုပ်ဟောင်းအဘိစေရဲ့သတင်းကိုလည်းတင်ပြပါောင်းမယ်။အတိုက်ခံဒီမိုကရက်တစ်ပါတီရဲ့ခေါင်းဆောင်လည်းဖြစ်တဲ့ထိုင်းဝင်ကြီးချုပ်ဟောင်းမစ္စတာအဘိစေဝိချာချီဝါဟာထိုင်းမြန်မာနေဆက်ကရွှေပြောင်းကလေးတွေအတွက်ဖွင့်ထားတဲ့စာသင်ကျောင်းနဲ့နေဆက်မိဘမဲ့ကလေးကြီးဟာမေရော်စည်းကမ်းတွေကိုလာရောက်လည်လာခဲ့ပါတယ်။ဒီကြောင့်ကတော့ VOA ထိုင်းခြေဆိုင်သတင်းတော့မအေးမာကပြောပြမှာပါရှင်။
ထိုင်းဝင်ကြီးချုပ်ဟောင်းအဖိစေဝိချချီဝါဟာထိုင်းမြန်မာနယ်ဇက်ကိုလာရောက်ခဲ့တာကတော့နယ်ဇက်မှာရှိတဲ့ကလေးတွေရဲ့အခြေအနေတွေကိုပို့ပြီးတော့တိုးတက်ကောင်းမွန်အောင်လှုပ်ဆောင်လို့တဲ့ရည်ရွယ်ချက်တွေနဲ့လာရောက်လေ့လာခဲ့တာပါ။ထိုင်းမြန်မာနယ်ဇက်ကစာတူးလေစာသင်ကျောင်းနဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးအဖွဲ့ကမိဘမဲ့ကလေးကရာဟုလာရောက်လေ့လာခဲ့ပြီးတဲ့နောက်သူ့ရဲ့ခရီးစဉ်ကိုအခုလိုပြောသွားပါတယ
်။
လက်ရှိအတိုက်ခံခေါင်းဆောင်မစ္စတာအဖိစစ်ဟာနေဆက်မှာပညာရေးပိုင်းနဲ့ပတ်သက်ပြီးဘာရင်များလှုပ်ဆောင်မှုတွေရှိနေတယ်လဲဆိုတာလာရောက်ကြည့်ရှုတာဖြစ်ပြီးအရင်တုန်းကလည်းဒီမိုကရက်တစ်ပါတီဟာပညာရေးပိုင်းနဲ့ပတ်သက်လို့ထိဆက်လှုပ်ဆောင်ပေးခဲ့တာတွေကိုရှင်းပြပြောဆိုခဲ့ပါတယ်။ထိုင်းမြန်မာနေဆက်မှာမြန်မာရွှေပြောင်းလူသမားကလေးငယ်တွေတက်ဖွင့်ထားတဲ့စာသင်ကျောင်းပေါင်း80ကျော်ရှိပြီးရွှေပြောင်းလူသမားတွေရဲ့ကလေးငယ်ပေါင်း1000ခွဲခန့်ဟာ Migrant Learning Center လို့ခေါ်တဲ့စာသင်ကျောင်းတွေမှာစာသင်ကြားနေခဲ့ကြတာပါ။ထိုင်းအစိုးရရဲ့ policy ကပညာရေးသည့်အလုံးအတွက်ဆိုပြီး policy ချခဲ့ပြီးတဲ့နောက်2008ခုနှစ်လောက်ကစပြီးကလေးတိုင်းဟာကျောင်းနေခွင့်ရှိရမယ်လက်မှတ်အထောက်အထားရှိသည်ဖြစ်စေမရှိသည်ဖြစ်စေကျောင်းတက်ခွင့်ရမယ်ဆိုတဲ့ policy ကြောင့်ထိုင်းနိုင်ငံတွင်းမှာမြန်မာပြည်သားကလေးငယ်ပေါင်း1000ကျော်ခန့်ဟာထိုင်းကျောင်းတွေမှာစာသင်ကြားခွင့်နဲ့ရလာခဲ့ပါတယ်ထိုင်းပညာရေးဝန်ကြီးဌာနကလည်း Migrant Learning Center လို့ခေါ်တဲ့စာသင်ကျောင်းပေါင်း84ကျောင်းကိုအတိအမှတ်ပြုတဲ့ဆိုင်ရွက်စာတမ်းတွေထုတ်ပေးခဲ့ပါတယ်ထိုင်းမြန်မာနယ်စပ်တက်ခိုင်ထဲမှာရင်းကျောင်းတက်ဖို့အတွက်အခက်အခဲရှိနေတဲ့မြန်မာကလေးပေါင်း2000ခွဲခန့်ကျန်နေသေးတဲ့ကြောင့်လေနယ်စပ်မှာရှိတဲ့အဖွဲ့အစည်းတွေကမစ္စတာအဖိစစ်ကိုပြောပြခဲ့တဲ့အတွက်ကလေးများပညာသင်ကြားနိုင်ရေးကိစ္စတွေကိုစိတ်ဝင်စားနဲ့ဆွေးနွေးမှုတွေလုပ်သွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာထိုင်းပညာရေးဝန်ကြီးဌာန MOE ရဲ့ပံ့ပိုးမှုနဲ့ School Within School ဆိုပြီးထိုင်းကျောင်းနဲ့မြန်မာကျောင်းတွေကိုတွဲဖက်ကျောင်းတွေဖြစ်လာအောင်လှုပ်ဆောင်ပေးခဲ့မှုတွေကြောင့်မြန်မာနိုင်ငံသားကလေးငယ်တွေဟာထိုင်းကျောင်းသားတွေနီးတူအခွင့်အလမ်းတွေရရှိခဲ့တယ်လို့ထိုင်းနိုင်ငံတွင်းမှာအသက်15နှစ်ထိအခမဲ့ပညာရေး policy ကြောင့်မြန်မာနိုင်ငံသားကလေးငယ်တွေဟာထိုင်းကျောင်းတွေမှာတက်လာနိုင်ခဲ့ပါတယ်။ထိုင်းအစိုးရလက်ထက်တခြားလုံးမှာဘယ်ပါတီပဲတက်လာဒီမိုကရေစီနဲ့လူ့အခွင့်အရေးကိုတန်ဖိုးထားတဲ့အနေနဲ့ရွှေပြောင်းလူသမားကလေးငယ်တွေအတွက်ပညာရေးရတိုးတက်ဖွံ့ဖြိုးလာစေဖို့တွေကိုသာဦးစားပေးလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။မစ္စတာအဖိစစ်ဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မဲတော်စည်းကမ်းကိုလည်းလာရောက်ကြည့်ရှုလေ့လာသွားခဲ့ပါတယ်ရှင
်။မြန်မာနိုင်ငံမှာအပြောင်းအလဲနဲ့အတူလွတ်လပ်မှုအချို့ရှိလာချိန်မှာပြည်သူလူထုဘက်ကလည်းသူတို့ရဲ့မကျေနပ်ချက်သူတို့ရဲ့နင့်နာချက်တွေကိုစူဝေးဖော်ထုတ်တဲ့ကန့်ကွက်ဆန္ဒပြမှုအချို့မြင်လာတွေ့လာရပါတယ်။ဒီလိုမျိုးလူလူလှုပ်ရှားမှုတွေစနဖော်ထုတ်မှုတွေဟာလက်ရှိသွားနေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေပေါ်မှာဘလို့တက်ရောက်နိုင်ပါသလဲအနောက်ရှက်ဖြစ်တယ်လို့မြင်ပါသလားဒါမှမဟုတ်ဒီလုပ်ငန်းစဉ်တွေအားကောင်းမှုတွန်းအားဖြစ်စေတယ်လို့ယူဆပါသလားသရရှင်တွေရဲ့အမြင်သိလို့ပါတယ်လာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သရရှင်တွေမြင်းမြန်လို့ရတဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကြိုတင်ပြီးတော့ဖုန်းနံပါတ်တွေပို့ထားလို့ရပါတယ်ဒါမှမဟုတ်စာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555လေးဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမြင်းများလို့ရတဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။ဘတ်တာရှင်နေပါဝင်ဆွေးနွေးကြဖို့နဲ့ကြိုတင်ပြီးဆက်သွယ်ကြဖို့လည်းထပ်ပြီးတော့နှိုးဆော်ကြပါလိမ့်ရှင်။အခုတော့စကားပြောကြရအောင်အပစင်ကဏ္ဍတင်ဆက်ဖို့အချိန်ရောက်ပါပြီ။လူငယ်တွေ73နှစ်လောက်ကမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုမိဘတွေနဲ့အတူလာရောက်ခြေချနေထိုင်ခဲ့တဲ့စတီဗန်ဦးဟာလူငယ်တွေ5နှစ်လောက်ကမှအမေရိကန်ဖက်ရှင်လောကကိုမထင်မှတ်ဖဲရောက်သွားခဲ့ပါလေ။မြန်မာပြည်ပွားစတီဗန်ဦးဟာအခုဆိုရင်နိုင်ငံတကာအဝတ်ထည်ဖက်ရှင်ဒီဇိုင်နာအဖြစ်နဲ့အောင်မြင်နေပါပြီ။ကမ္ဘာနာမည်ကြီးဝတ်ထည်တစိုက်တွေဖြစ်တဲ့ Anthropology, BCBG လို့ကုမ္ပဏီကြီးတွေအတွက် Netwear, Letho နဲ့ Setho ဝိထေဒီဇိုင်းနဲ့တီထွင်ထုတ်လုပ်ပေးနေတာပါစတီဗန်ဦးတယောက်မိဘတွေကဆရာဝန်ဖြစ်စေခြင်းလို့စိတ်တက်ကသူတက်ရာကနေဖက်ရှင်ဒီဇိုင်နာဖြစ်သွားတဲ့ဒီဖက်ရှင်စင်မြင့်ဘဝတစိတ်တည်းတာကိုသိရအောင်မအေးတနာကျော်ကသူ့ကို VOA ရုပ်မြင်သံကြားစတူဒီယိုထဲကိုဖိတ်ခေါ်ပြီးတော့စကားတွေပြောထားပါလိမ့်ရှင်နားဆင်ကြည့်ပါ Baby on our town never walk nada Your the love is toa
ခုလိုမျိုး VOA American တန်းကိုလာပြီးတော့မတို့နဲ့ interview တာကျေးဇူးတင်ပါတယ်
။အိုကျွန်တော်ဒီမှာဖိတ်ခေါ်ပေးတာကျေးဇူးတင်ပါတယ်။
ဟုတ်ကဲ့။ဆိုတော့ပထမဦးဆုံး Steven ဦးက fashion designer ဆိုတော့ Steven ဦးဒီ New York မှာ fashion သတင်းပတ်ဒီ fashion show လုပ်တာနဲ့ဂျုံပြီးတော့ New York မှာအဲ့ဒီတော့ fashion show ပြခွင့်ရရင်เนาะ။ဆိုတော့အဲ့ဒါရောဥစားចောင်းသားတိုင်းအဲ့လိုမျိုးပြရတာလား။ဟိုဒါမှမဟုတ် suit တစ်ခုခုဒါမှမဟုတ်အောင်မြင်မှုတစ်ခုခုအနေနဲ့ပြရတာလား fashion show မှာလေ။အဲ့ဒီ
New York ကပြတဲ့ show က suit ပဲပေါ့။ဘာဖြစ်လို့ဆိုတော့အဲ့ဒီမဟာဝိဆာဖတ်တဲ့လူကအများကြီးရှိတယ်လေဒါပေမဲ့သူတို့ show ကအရှိကြီးမဟုတ်တော့အများရင်လူရွေးတာရန်ရှာတယ်အဲ့ဆိုတော့ဒီလိုမျိုးမဟာဝိဆာတော့ဖတ်တဲ့လူတွေနောက်ဆုံးအဆင့်အတန်းအဲ့ဒီ show ပြနိုင်တဲ့လူကရွေးခံရတာရန်ကုန်ရတယ်ပေါ့ကျွန်တော်အဲ့ဒါကြောင့်မလို့စစချင်းတော့နှစ်နှစ်ခွဲပဲရှိတယ်ဆိုတော့ပြီးရင်ကျွန်တော်စတဲ့အချိန်လည်းနောက်ကြတော့တကယ်အရန်ကြိုးစားရတယ်ပြီးတော့အဲနယူးယောက်မှာပြရသူတို့အဲကျွန်တော်နှစ်တောင်ဆို6နှစ်ပဲ6ရောက်ပဲရွေးတယ်လေပြီးတော့ကျွန်တော်ကတယောက်တည်းသုံးမွေးနဲ့လက်ထိုးတာနဲ့စိုင်းတာပြတော့အဲတောင်နဲ့နဲ့ပို့ပြီးတော့ထူးဆန်းတယ်လို့ပေါသွားတယ်အဲအဲဒါကြောင့်မလို့အမတို့ကျွန်တော်အတွေ့တော့ New York Times မှာလေ
New York Times မှာဟိုစားဒီမြန်မာနိုင်ငံကနေပြီးတော့ဟိုစား fashion design တီထွင်တဲ့သူဒီ New York ကဒီ American ပြည်အောင်စု fashion market ကိုစပြီးတော့ပေါ့လေဟို fashion စင်မြင့်ပေါ်မှာခြေချပြီဆိုတော့မမတို့ကအဲ့ဒီဟိုစားသတင်းဆောင်မလေးကိုတွေ့ပြီးတော့ Steven ဦးကိုလိုက်ပြီးတော့ဆက်သွယ်ဖြစ်တာ
ဟုတ်တယ်အဲ့ဒီတုန်းကလဲ Suzy Mangas ကဟိုဗမာပြည်လာတယ်ဆိုတော့သူတို့ထူခြားတဲ့ပုံစံပေါက်နေပြီးရင်ဗမာပြည်လာတဲ့သုံးမွေးထိုးတဲ့လူကအဲ့လောက်လဲလူမရှိဘူးဆိုတော့ကျွန်တော်ထူးဆန်းတယ်လို့ ਨੇ သူလဲကျွန်တော်ရေးပေးလိုက်တယ်ကျွန်တော်အတော့ကံကောင်းတာ
ပါပြီးတော့2017မှာကျတော့ Nashville မှာလုပ်တဲ့ fashion show မှာလည်းဝင်ပြီးတော့ပြခဲ့သေးတယ်เนา
ะဟုတ်ကဲ့ Nashville ကကျွန်တော်သူတို့လဲ New York ကတွေ့ပြီးတော့ပဲကျွန်တော်ဖိတ်လိုက်တာအဲ့ဒီ Nashville မှာပြတော့ ਆ ဆိုရင်အခုကျွန်တော်ဒီနေ့ယူလာတဲ့ Angie တချို့အစ်တစ်တွေလဲပြတယ်လေဒါပေမဲ့ New York မှာပြထားတဲ့ Angie တင်တာလည်းပေါင်းပြလိုက်တော့ show ကလည်းလက်ပို့ရှိပါ I am I'm too fabulous I'm soThat it's in nuts I live To be my dolphin Dress me I'm your mannequin J'adore Vivienne habillée moi Gucci, Fendi et Prada Maladie noire, Manu Tour Merde, I love them, Jimmy Choo Fashion, put on the man Don't you wanna see these clothes on me?
Steven ကလက်တွေ့မှာတော့ဒီဟိုစား anthropology အရင်တော့က anthropology ဆိုရဲအင်ကြီးဒီ fashion ဆိုင်ကြီးမှာအလုပ်လုပ်တယ်เนาะဒီ sweater designer နောက်ပြီးတော့ BCBG မှာလည်းအလုပ်လုပ်တယ်ဆိုတော့ကြတော့ဟိုဘာတွေလုပ်ရလဲအခန်းခဏဘယ်လိုရှိလဲ
ကျွန်တော် BCBG ကကျောင်းထွက်ထွက်ချင်းရတယ်လို့ဆိုတော့အဲ့ဒီတုန်းကအသင်ရတာအများကြီးပဲတကယ်ကျောင်းတက်တုန်းကဆိုရင်တီထွင်မှုသင်ပေးတယ်ဘလို့တီထွင်တဲ့စိတ်ကိုထားမလဲဆိုတော့သင်ပေးတယ်ဒါပေမဲ့ကျောင်းကမသင်ပေးတာစီးပွားရေးတကယ်ဘလို့လုပ်ရလဲဆိုတော့တို့မသင်ပေးဘူးပြီးရင်နေ့စဉ်နေ့တိုင်းအလုပ်တစ်ခုလုပ်တဲ့အချိန်ကျရင်ဘာတွေပါလဲဆိုတော့ကျောင်းကလည်းမသင်ပေးနိုင်ဘူးလေအဲ့ဒါကအဲ့ဒီတုန်းကကျွန်တော်အလုပ်စလုပ်တော့လေအများကြီးတက်လာပါတယ် BCBG မှာ LAO
ဘယ်လောက်ကြာလဲ
တစ်နှစ်လောက်ကြာတယ်အဲ့လေးမှာတစ်နှစ်နေခဲ့တယ
်အဲ့မှာလဲ sweater design တွေပဲထုတ်
အဲ့မှာလဲ sweater design ပဲကျွန်တော်ကဆွဲတာကိုဘာလို့အဲ့ဒီလက်ထိုးတာကိုဘာလို့စိတ်ဝင်စားလက်ထိုးဆက်ထိုးတစ်ချောင်းထိုးနှစ်ချောင်းထိုးအကုန်လုံးအဲ့ဒါကိုစိတ်ဝင်စားတာဘာဖြစ်လို့လဲဆိုတော့ ရွေးရိုးပိတ်ဆာသုံးတဲ့အချိန်ကျရင်အင်ဂျီယာတည်ထွင်လိုက်ရင်လူတိုင်းလုံးလို့ရတယ်ပိတ်ဆာကဘယ်မှာဝယ်လို့ရတယ်ဒါပေမဲ့အခုဒီလိုမျိုးထိုးထားတာဆိုတော့ကျွန်တော်ကပိတ်ဆာကျိုးကနေစပြီးတော့တည်ထွင်တာဆိုတော့ပိတ်ကကျွန်တော်စိတ်ထဲကနေထွက်တော့ပိတ်ထုတ်လို့ရတယ်လေအဲ့လိုဆိုတော့ပို့ပြီးတော့တည်ထွင်မှုအခွင့်အရေးအခွင့်အရေးအများကြီးရှိတယ
်
အခွင့်အရေးအများကြီးရှိတယ်အဲ့ဒါကြောင့်မလို့ကျွန်တော်သုံးမိတ်ကိုစိတ်ဝင်စားတာ BCBG မှာတနည်းနေပြီးတော့အခု Philadelphia ကိုပြောင်းသွားတယ်လေ Anthropology မှာလောက်သွား
တယ်ဘယ်လောက်ကြာကြာနေ
တနည်းခွဲကြော်တယ်တနည်းခွဲကြော်တယ်ကျွန်တော်လည်းအိမ်မှာအများကြီးတက်လာတယ်ဘာဖြစ်လို့ဆိုတော့ Anthropology Company ပိုကြီးတယ်လေ signing လည်းအများကြီးရှိတယ
်
အဲ့လိုမျိုး company မတူတော့ကျွန်တော်လည်းစိတ်ဝင်စားတယ်ဘာဖြစ်လို့ဆိုတော့မတူတဲ့ company သွားတော့ပို့ပြီးတော့
အတွေ့အကြုံ
ရတာပေါ့အဲ့ဒါပြီးဒီ Anthropology Company ကအစင်းကလည်းကျွန်တော်နည်းနည်းမြင်သွားတော့ကျွန်တော်နိုင်ငံခြားအများကြီးပြီးထွက်တယ်လေတကယ်
တွေ့ကြုံနေပို့ရ
ဟုတ်ကဲ့ကျွန်တော်တနည်းကို2ခေါက်3ခေါက်လောက်တော့ခီးပြီးထွက်တယ်ဟိုအင်္ဂလန်လည်းရောက်ဖူးပြီးပြီ Paris လည်းရောက်ဖူးတယ်တခြားနိုင်ငံတွေမှာ bar fashion တွေနောက်ဆုံးခင်မီတွေလည်းအားလုံးသွားကြည့်ရတယ်ပြီးရင်အီတလီကိုခဏခဏသွားရတယ်ဘာဖြစ်လို့ဆိုတော့အီတလီကရောင်းတဲ့ခြေချိုးတွေကအစင်တားအမြင့်ဆုံးလေအ
ဲ
ဆိုတော့အီတလီကိုတစ်နှစ်ကိုအနည်းဆုံးတစ်ခါလောက်သွားတယ
Toes can't walk down the street in those you are who you wear it's true a girl's just as hot as the shoes she chooses j'adore ouais c'est mon habillet moi Louis Dolce Gabbana Alexander McQueen et oh merde I love those Manolo put it on me don't you wanna see these clothes on me put it on
ဒီပင်ရဲ့ရည်ရွယ်ချက်ကဟိုမြန်မာနိုင်ငံကိုနောက်ဆုံးမှပြန်ပြီးတော့မြန်မာနိုင်ငံမှာအဲ့လိုပစ္စည်းတွေထုတ်ပြီးတော့နိုင်ငံတကာအစ်စ်မီအင်ကြီးတွေကုန်တစိတ်အမှတ်တစိတ်ကိုစီရင်ဦးဆိုတဲ့နာမည်နဲ့ဖြန့်ကျင်နေဆိုတော့အဲ့ဒါအကောင့်ထဲပေါအောင်လို့ဘယ်လိုလုပ်မလဲ
အဲ့ဒါကျွန်တော်အခုစဉ်းစားနေတော့မှာပဲတွေးနေတော့မယ်ကျွန်တော်ဒီတစ်ခေါက်ဒီဇင်ဘာလကျရင်လေဘာမာဗီကို10ရက်လောက်ပြန်မယ်ဆိုတော့အဲ့ဒီမှာတွေးနိုင်တဲ့လူတွေးစကားပြောဆရာရှိတဲ့လူစကားပြောဗမာပြည်ကကျွန်တော်ထွက်လာနေနေကြပြီဆိုတော့အခုဘဟုမှာဘယ်လိုပြောင်းလဲလဲကျွန်တော်နည်းနည်းလေ့လာအောင်မယ်လေအခုကျွန်တော်ထွက်လာတော့က1999ခုနှစ်တော့ထွက်လာတော့အဲ့တုန်းက fashion ကတိတ်ပြီးတော့ခင်မစားသေးဘူးကျွန်တော်အခုထွက်လာပြီးမှ5နှစ်6နှစ်ကျော်မှ fashion ကစတာထင်တယ်ဆိုတော့ဟိုဗမာပြည်က fashion လောကကိုလည်းကျွန်တော်တိတ်ပြီးတော့မသိဘူးနည်းနည်းစိတ်နေတယ်ဆိုတော့အခုပထမတစ်ခေါက်ပြန်ပြီးတော့လေ့လာကြည့်မယ်အဲ့ဒီမှာတင်ရမယ့်လူတွေလည်းအများကြီးရှိပါဘောကျွန်တော်သွားတင်လို့ရတဲ့လူစေအဲဆိုဒီခေါက်ပြန်တဲ့အချိန်ကျရင်ကျွန်တော်ဗမာပြည်ကမဂ္ဂဇင်းတချို့နဲ့တွေ့မယ်လေ
အ
ဲသူတို့စီကနေပါပြောရမလဲဆိုတော့သူတို့စီကနေသွားပြီးတော့လေ့လာကြည့်မယ်နောက်ဆုံးစီစဉ်မှုကတော့ကျွန်တော်ကိုယ့်အကောင့်ကွန်ပဏီတစ်ခုထောင်ပြီးတော့ဗမာပြည်မှာထုတ်လုပ်တဲ့လက်ရာကိုကဘာကိုပြကျင်တယ်ဘာဖြစ်လို့ဆိုတော့ဗမာပြည်မှာ budget ထိုးတာတို့ဘာတို့အဲ့လိုမျိုးလက်နဲ့လုပ်တဲ့အလုပ်ကိုအရန်ကောင်းတယ်ဗမာပြည်ကအခုအမေရိကန်နဲ့လည်းဗမာပြည်အလုပ်တွက်လုပ်လို့ရတယ်ဆိုတော့ကျွန်တော်တို့အခွင့်အရေးအရန်များသွားပြီလေကျွန်တော်အဲ့ဒါကိုပဲစောင့်နေတာအစားတည်းကစောင့်နေတဲ့အချိန်ကျွန်တော်စစကြောင်းတက်တဲ့ကဒီလိုမျိုး season မှုရှိခဲ့တယ်ဒါပေမဲ့အဲ့ဒီတုန်းကကုန်တယ်မှုလုပ်လို့မရတော့ကျွန်တော်လည်းစောင့်နေတာအခုနောက်ဆုံးဖွင့်သွားပြီဆိုတော့ကျွန်တော်အရန်ဝန်းတာတယ်လေ
ဆိုတော့ဟိုဗမာနိုင်ငံကဒီလက်မှုဟိုပိတ်ဆရပါလေချိတ်တို့ပိုးတယ်တို့အဲ့ဒါတွေရောတခုခုဖန်တီးဖို့စိတ်ဝင်စားလား
တကယ်စိတ်ဝင်စားတယ်အဲ့ဒီလိုမျိုးပိတ်ဆတွေကတခြားကမ္ဘာမှာရှာလို့မှမတွေ့တာဆိုတော့ကျွန်တော်ဘယ်လိုစိတ်ဘယ်လိုလုပ်ချင်လဲဆိုတော့အဲ့ဒီဗမာပြည်ကထုတ်တဲ့ပိတ်တွေကိုယူပြီးတော့ဒီလိုမျိုးနိုင်ငံခြားပုံစံပိုခင့်မိတဲ့အစင်တွေကိုဗမာပြည်ပိတ်ဆနဲ့ယူပြီးချုပ်မယ်လေပြီးရင်ဗမာပြည်ကပိတ်ဆနဲ့နိုင်ငံခြားပိတ်ဆနဲ့ခါရဲရောပြီးတော့အဲ့လိုလဲချုပ်ကြည့်မယ်ကျွန်တော်အဲ့ဒါလေးကတော့စဉ်းစားနေတော့မှာပဲအကုန်လုံးပုံနေတော့မထွက်သေးဘူးတကယ်အုံနောက်ထဲမှာပဲအကုန်လုံးရှိတော့မယ
်ပြန်လာရင်ကျတော့ဒီအခုဟို anthropology ကလည်းအလုတ်ထွက်သွားပြီးတော့အလုတ်ထွက်ထားပြီးသွားပြီဆိုတော့ဘာလုပ်နေမလဲလောလောဆယ်လေအဲ့ဒီကိစ္စရဲ့အကောင့်ထဲမှာပေါ်လာခဲ့မှာ
ဟုတ်ကဲ့ကျွန်တော်အခုလောလောဆယ်ဒီ LA က Los Angeles က company ရဲ့အသေးတစ်ခုမှာလေဒီ line တစ်ခုလုံးကျွန်တော် sweater တွေသုံးမွေးတွေအကုန်လုံး design လုပ်ပေးတယ်လေ
one grade
လို့ခေါ်တယ်ဒီ line ကတကယ်လူတိုင်းလည်းဝတ်လို့ရတယ်နေတိုင်းဝတ်လို့ရတယ်အင်ဂျီတွေနည်းနည်းပေါ့ပေါ့ပါပါအင်ဂျီတွေ LA က west coast မှာရှိတော့ သူတို့ကသိမ့်မအေးတတ်ဘူးလေ။ရာသီဥတုသိမ့်မအေးတော့
။
ဟုတ်တယ်။ရာသီဥတုနဲ့ပုံတွေးရဲဆိုတော့ကျွန်တော်ဒီသုံးမွေးလုပ်တဲ့ဒီဇိုင်းတွေကနည်းနည်းပေါက်ပေါက်ပါပါမှပွေးလုပ်ကောင်းတယ်ဆိုတော့ဗမာပြည်မှာတကယ်လို့လုပ်ချင်တယ်ဆိုရင်ဒီလိုမျိုးသုံးမွေးရဟိုဘက်မှာရောင်းလို့ရတယ်။သုံးမွေးမှာသုံးတာမဟုတ်ဘူးလေ။ချီသားလည်းသုံးတယ်ပြီးရင်ပိုးသားလည်းသုံးတယ်အဲ့လိုမျိုးဒီဇိုင်းတွေထွက်တယ
်။ဆိုတော့စတီဗင်အခုလိုမျိုးဒီမြန်မာနိုင်ငံသားတယောက်ကမ္ဘာဖက်ရှင်လောကမှာအခုလိုမျိုးအောင်မြင်မှုတွေရနေတာအတွက်ဒီ VOE ကလည်းဝမ်းသာပါတယ်အားလုံးလည်းဝမ်းသာပါပါဆိုတော့အလုပ်တွေလည်းဒီထက်မကအောင်မြင်ပါစေနောက်ပြီးတော့ခုနကပြောသလိုမြန်မာနိုင်ငံမှာထုတ်လုပ်တဲ့ပစ္စည်းတွေလည်းအမေရိကန်ပြည်အောင်စုပါဝင်ဒီတစ်ကမ္ဘာလုံးဖြန့်ပြီးတော့ဒီအောင်မြင်တဲ့ဟိုအဝတ်အစားတစ်စိတ်တစ်ခုတည်ထွင်နိုင်ပါစေလို့ဆုတောင်းပေးပါတယ
်ဟုတ်ကျွန်တော်အောင်မြင်တယ်လို့တော့မပြောချင်သေးပါဘူးတကယ်အများကြီးလှုပ်ရှားအများကြီးတင်စရာတွေရှိသေးတယ်ကျွန်တော်ဖိတ်ခေါ်ပြီးတော့ဒီလိုအင်တာဗျူးလုပ်ပေးတာလဲကျေးဇူးအရင်ကျေးဇူးတင်ပါတယ်ကျွန်တော်တို့ယုံကြည်မှုရှိတဲ့လူတွေများရှိပါစေလို့ဆုတောင
်ဒါတော့မဤသနာကျော်စီစဉ်တင်ဆက်တဲ့စကားပြောချရအောင်စီစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA မြန်မာပိုင်းကကြာသပတေးနေ့ညချမ်းစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်နေတာပါအခုတော့ဒီဇင်ဘာလ6ရက်ညဘက်ဒေတာရင်းနဲ့နိုင်ငံတကာသတင်းဒုတိယပိုင်းကိုဦးစံမိုးဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးပါအောင်မရှင
်ဤဂျီနိုင်ငံကိုင်ရိုမြို့ကသမရနန်းတော်အပြင်ဘက်မှာသမရမူဟာမက်မော်စီပေါ်ထောက်ခံကြသူတွေနဲ့ဆန့်ကျင်သူတွေကြားတက်ခဲမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အီဂျစ်ကြီးတပ်ကတန်ကြပ်ကတန့်ကားတွေကိုနန်းတော်တစ်ဝိုက်မှာချထားလိုက်ပါတယ်တက်ခဲမှုတွေအတွင်းလူ5ဦးသေဆုံးခဲ့ပါတယ်တန်ကြပ်ကတင်ကားအနည်းဆုံး5စီးနဲ့နောက်ထပ်လက်နက်တပ်ဆင်ထားတဲ့ယင်းနှစီးကိုသမရနန်းတော်ရဲ့အပြင်ဘက်မှာတတ်ဆွဲထားလိုက်တာပါကိုင်ရိုမြို့တော်မှာနှစ်ရက်ကြာဖြစ်ပွားခဲ့တဲ့အရေးခင်အတွင်းလူပေါင်း350ကျော်ဒဏ်ရာရရရှိခဲ့ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံသားရေးဝန်ကြီး Hillary Clinton ဟာ Syria ပြည်ပခါနဲ့ပတ်သက်လို့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကုလသမဂ္ဂညီညွတ်ရေးအထူးကိုယ်စားလှယ် Lecture Brahimi တို့နဲ့ဒီနေ့ကြာတာရင်းနေ့မှာတွေ့ဆုံနေပါဗျ။အိုင်ယာလန်နိုင်ငံ Dublin မြို့မှာကျင်းပနေတဲ့လူ့ခွင့်ရင်းညီလာခံအပြင်ပမ်းမှာသူတို့သုံးဦးတရားတွေ့ဆုံကြတာဖြစ်တယ်လို့ American ကြီးတန်းရာရှိတူကပြောပါဗျ။ Syria နိုင်ငံကတိုက်ခိုက်လာနိုင်ွယ်ရှိတဲ့အပေါ်မှာ NATO တပ်ဖွဲ့ဝင်တွေကိုအကာအကွယ်ပေးဖို့အတွက်မြေပြင်ကနေဝင်ဟင်းပစ် Patriots ဒုံးမစ္စိုင်းဒေါ်လာနဲ့တွေနဲ့တပ်ဖွဲ့တွေကိုတူရကီနိုင်ငံဆေလုဖုတ်ကိစ္စကိုဂျာမနီအစိုးရဖွဲ့ကသဘောတူလိုက်ချိန်မှာပဲသူတို့သုံးဦးကလည်းအခုလိုတွေ့ဆုံကြမှာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းမုန်တိုင်းတိုက်ဖုန်းမုန်တိုင်းကြောင့်တေဆုံးသူအရေအတွက်ဟာ400နီးပါးရှိသွားပြီဖြစ်တယ်လို့လူတွေယာနဲ့ချီးပြီးတော့ပျောက်ဆုံးနေပါတယ်။ကူညီကယ်ဆယ်ရေးလုပ်သားတွေဟာပျောက်ဆုံးနေသူတွေကိုလိုက်လံရှာဖွေနေကြတယ်လို့တစ်ချိန်တည်းမှာပဲအိုးမဲ့အိမ်မဲ့ဖြစ်သွားသူ2,000ခွဲအတွက်အရေးပေါ်အကူအညီတွေပေးနေကြရပါတယ်။မျက်စိမျက်နှာပြက်နေကြတဲ့မတိမပြောက်ဖွဲကြံရိတ်ခဲ့သူတွေဟာရွှွ့နုံတွေလူးနေတဲ့တေဆုံးသူတွေရုပ်အလောင်းတွေအတွင်သူတို့ရဲ့ပျောက်ဆုံးနေတဲ့မိသားစုဝင်တွေပမပရှာဖွေနေကြပါတယ်။တချို့လဲတိုင်ဖုန်းဘူဖာမုန်တိုင်းကြောင့်လုံးဝပျက်စီးသွားတဲ့သူတို့ရဲ့နေအိမ်တွေရှိရာနေရာမှာလှန်လှောပြီးတော့ရှာဖွေနေကြပါတယ်။ကြာသပတေးနေ့မှာနေရာတော်တော်များများအဆက်ပြတ်နေစေဖြစ်ပါတယ်။လမ်းတွေဟာရှင်းလင်းဆေးကျောနေရာစေဖြစ်တယ်လို့ဒရားတွေကျိုးပြီးတော့လျှက်စစ်တပ်အားတွေလည်းပြတ်တောက်နေပါတယ်။
တိဘက်ဒေသမှာမကြခင်ကဖြစ်ခဲ့တဲ့ကိုကိုကိုမိရှုအဆုံးစီရင်မှုတွေနဲ့ပတ်သက်လို့အလွန်မင်းစိုးရိမ်ပြီးစိတ်မကောင်းဖြစ်ရတယ်လို့ဆိုပြီးတော့တရုတ်ဆိုရရဲ့တင်းကျပ်တဲ့မူဝါဒတွေကတိဘက်မှာတင်းမာမှုတွေပိုဆိုးအောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကပြောလိုက်ပါတယ်2009ခုနှစ်ကစလို့တရုတ်နိုင်ငံအနောက်ပိုင်းမှာကိုကိုကိုမိရှုအဆုံးစီရင်သူတိဘက်လူမျိုး62ယောက်ရှိပြီးနိုဝင်ဘာလတလထဲမှာလည်း28ယောက်ရှိခဲ့တာပါဒီလိုဖြစ်တွေဟာတရုတ်ဆိုရဆန့်ကျင်ဆန္ဒပြဆူယုံမှုတွေနဲ့လုံခြုံရေးအဖွဲ့တွေရဲ့နှိမ်နှင်းမှုတွေရှိနေချိန်မှာအခုလိုမျိုးကိုကိုကိုအဆုံးစီရင်မှုတွေတိုးလာနေတာဖြစ်ပါတယ်။လွတ်လပ်ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်စုဝေးခွင့်နဲ့ဖွဲ့စည်းခွင့်တွေပေါ်မှာအစကတည်းကတင်းကြပ်ထားပြီးသားဥပဒေတွေနဲ့တိဘက်ဆန္ဒပြသူတွေကိုတရုတ်ဆိုရကဖိနှိပ်နေတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမာရီယာအိုတဲရူကဗုဒ္ဓဟူးနေ့နောက်ပိုင်းကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ရှင်။
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲကရိုဟင်ညာမွတ်စလင်တွေရဲ့ဒုက္ခဟာအလွန်ကြောက်စရာကောင်းတဲ့အခြေအနေမှာရှိတယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာအကြီးအကဲဖြစ်တဲ့ Miss Valerie Ramos ဟာ Valerie Amos ဟာရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ခိုးထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တွေနဲ့ပြည့်နေနေတဲ့စခန်းတွေကိုတွားပြီးတော့ကြည့်ရှုခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုမနေ့ကတွားကြည့်ခဲ့ရမှာထောင်ပေါင်းများစွာရှိတဲ့ဒုက္ခသည်တွေပြည့်နေပြီးတော့နေထိုင်စရာတွေကလည်းအဆင်မပြေတဲ့အကြောင်း
အညစ်အကြေးစွန့်တဲ့စနစ်ဟာလည်းသူတို့ဆိုးရွားနေတာတွေ့ခဲ့ရတယ်လို့ Miss Amos ကပြောပါတယ်။တစ်ချက်ထဲမှာပဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲဟာဒီကနေ့ကချင်ပြည်နယ်တွင်းမှာရှိတဲ့စစ်ပီးဒုက္ခသည်တွေကိုသွားပြီးတော့တွေ့ကြည့်ရှုခဲ့ပါတယ်။ကြာသပတေးနေ့နောက်ပိုင်းမှာတော့ Miss Amos ဟာနေပြည်တော်ကိုရောက်ချီပြီးတော့သမ္မတဦးသိန်းစိန်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အဲ့လိုတွေ့ဆုံဆွေးနွေးရမှာသက်ဆိုင်ရာပြည်ထောင်စုဝန်ကြီးတဲ့ပြည်ထောင်စုဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာအကြီးအကဲဟာမနက်ဖြန်ဗမာပြည်ကနေထွက်ခွာသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကနေမထွက်ခင်ရန်ကုန်မြို့မှာအစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့စီစဉ်ထားတယ်လို့နေကင်းပိုင်းမှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့လည်းစီစဉ်ထားတယ်လို့သိရပါတယ်။
တရုတ်နဲ့ဗီယက်နမ်နိုင်ငံအကြားရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေဖြစ်ထန်နေချိန်မှာဒီအငင်းပွားမှုတွေရှိနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာဗီယက်နမ်နိုင်ငံကသူတူတည်းရေနံနဲ့သဘာဝတန့်ငွေရှာဖွေမှုတွေလုပ်နေတာကိုရပ်တန့်မှုတရုတ်နိုင်ငံကသတိပေးထားပါတယ်။ဗီယက်နမ်အစိုးရပိုင်းရေနံနဲ့သဘာဝတန့်ငွေကုမ္ပဏီကသူတို့တင်မောတစီရဲ့ကေဘယ်ကြိုးတစ်ခုကိုတရုတ်တင်မောတွေကပြီးခဲ့တဲ့သတင်းပတ်ကဖျက်ထောက်ခဲ့တယ်လို့ဆွဆွဲပြောဆိုခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာပဲတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူဟုံးမီကအခုလိုဗီယက်နမ်ကိုသတိပေးပြောဆိုလိုက်တာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကတာဝေးပစ်မစ်ဆိုင်းဒုံးပျံပစ်လွတ်ဖို့စီစဉ်ထားတဲ့အတွက်ဂျပန်နိုင်ငံကလည်းမစ်ဆိုင်းဒုံးပျံကာကွယ်ရေးစနစ်တွေကိုဖြန့်ကျက်ချထားလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကလာမယ့်တနင်္လာနေ့အစောဆုံးထားပြီးတော့ဒုံးပျံပစ်လွတ်ဖို့စီစဉ်နေပါတယ်။ SM-3 မစ်ဆိုင်းဒုံးကျည်ဂျပျက်စနစ်တွေတပ်ဆင်ထားတဲ့ AEGIS ဖြတ်တင်မော3စီးဟာအရှိတရုတ်ပင်လယ်နဲ့ဂျပန်ပင်လယ်ကိုကြာသပတေးနေ့မှာဥတီပြီးတော့ခုန်မောင်းနေတာကိုဂျပန်ရုပ်သံကနေပြသခဲ့ပါတယ်ခင်ဗျာ။
ဒီဇင်ဘာ6ရက်နေ့ညချမ်းဒုတိယပိုင်းသတင်းတွေကိုဥဆန်မိုးဝေနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးခဲ့ကြတာပါရှင
်။ View American Tan ရဲ့ TV အစီအစဉ်တွေကိုနေ့စဉ်တစ်နေ့နှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်ရှင်။အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်ကိုတော့စနေညပိုင်းအစီအစဉ်တနင်္ဂနွေမနေ့ညနဲ့တနင်္လာမနေ့ညအစီအစဉ်တွေမှာရှုစားနိုင်ကြပါတယ်။အဲ့ဒီအစီအစဉ်မှာဆိုထူးခြားတဲ့မြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအမှုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုရှုစားကြရမှာဖြစ်ပါတယ်။အင်္ဂါမနက်ပိုင်းကနေစနေမနက်ပိုင်းထိမနေ့ညထုတ်လွှင့်တင်ဆက်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတသိပ္ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြရမှာဖြစ်ပါတယ်။VOA TV အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုကြတယ်ဆိုရင်တော့ bammi@voanews.com ဆိုတဲ့ email ကိုစာရေးသားအကြံပြုနိုင်ကြပါလိမ့်ရှင်။ VOA TV အစီအစဉ်ကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ
်။ပတ်သက်ရှင်များရှင်။ခုလိုအကြောင်းအရာဆုံးတည်ကဏ္ဍဆုံးတင်ဆက်ပေးနေတဲ့ VOA ရဲ့ရုပ်သံအစီအစဉ်တွေကိုမကြခင်ပြည်ရင်းကတစ်ဆင့်ပြန်ပြီးထုတ်လွှင့်ပေးတော့မှာလည်းဖြစ်ပါလေ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တော်ရရှင်များခင်ဗျာဒီကနေ့ကဘာမှလူချင်းရောင်းစာခံရတယ်လူသားတန်းပေါင်း20မကရှိနေပါပြီဒီလူမှောင်ကိုလုပ်ငန်းဒါမှမဟုတ်ခေတ္တကြုံပြုမှုစနစ်ကိုအပြည့်တိုင်းတိုက်ဖြတ်ဖယ်ရှားပစ်ဖို့အမေရိကန်ပြည်တော်စုကပူးပေါင်းဆောင်ရွက်ဖက်မိတ်ဆွေနိုင်ငံများနဲ့အတူကြိုးပမ်းနေပါတယ်။မကြာခင်ကအာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့တွေ့ဆုံကြမှာဒီလူမှောင်ကိုလုပ်ငန်းကြီးကိုပူးပေါင်းတိုက်ဖြတ်ကြဖို့သဘောတူညီကြပါတယ်။အမျိုးသမီးတွေအမျိုးသားတွေနဲ့ကလေးငယ်တွေရောင်းစားခံနေကြမှုကိုတိုက်ဖြတ်ဖို့အပြင်အာဓမ္မလုပ်အားခိုင်းစေမှုတွေကိုလည်းတိုက်ဖြတ်သွားကြမှာဖြစ်ပါတယ်။လူမှောင်ကိုလုတ်တယ်ဆိုတာကိုဘယ်လိုဟာလဲလို့သတ်မှတ်နိုင်ရေးတားစီပိတ်ပင်ရေးနောက်နေဇတ်ဒေတာမှပူပေါင်းထောက်လှမ်းရေးနောက်လူမှောင်ကိုကူးခံကြသူဒုက္ခသည်တွေကိုကူညီထောက်ပံ့မှုစံပြုညှိနှိုင်းရေးတွေအတွက်အမေရိကန်ပြည်ထောင်စုကညှိနှိုင်းလှုပ်ဆောင်ဖို့သဘောတူခဲ့ပါတယ်ဒီလုပ်ငန်းတွေကိုကောင်တယ်ဖော်နိုင်ဖို့အာဆီယံနိုင်ငံအဖွဲ့ဝင်တွေကိုဤပညာတွေလေ့ကျင့်သင်ကြားပေးဖို့အမေရိကန်ပြည်ထောင်စုကဒေါ်လာ5သိန်းထည့်ဝင်လှူဒါန်းပါတယ်ဒီကူညီမှုအသစ်ကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘောဒီးယားအစိုးရနဲ့၎င်းကမ္ဘောဒီးယားလူထုလူသားစုအဖွဲ့အစည်းများနဲ့၎င်းလှုပ်ဆောင်နေပြီဖြစ်တဲ့လူမှောင်ခိုမှုနဲ့လိင်ပိုင်းဆိုင်ရာသားကောင်တွေရဲ့စိတ်ပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေမှာထပ်ဖြည့်အကူအညီတွေရစေမှာဖြစ်ပါတယ်ဒီကူညီသစ်စီမံချက်အရလူမှောင်ခိုမှုနဲ့သားကောင်တွေအတွက်အလို့အကံ့တွေရရှိဖို့နဲ့လက်ကျင့်သင်ကြားမှုတွေရရှိကြမှာဖြစ်ပါတယ် ဖိလစ်ပိုင်နိုင်ငံမှာလူမောင်ကိုမှုကျူးလွန်သူတွေကိုထိထိရောက်ရောက်အပြစ်ပေးရင်းနဲ့တရားခံတွေကိုများများထုတ်ဖော်ပေးနိုင်ဖို့နောက်သားကောင်ဖြစ်ကြသူတွေကိုပို့ပြီးတော့အကူအညီပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကကူညီနေပါတယ်လူမောင်ကိုမှုတွေရှိနေတာကိုလူတွေအားလုံးသိလာအောင်ကြိုးပမ်းပါတယ်သားကောင်တွေကိုလည်းနောက်တကထပ်ပြီးတော့သားကောင်မဖြစ်ကြလေအောင်အလို့ကင်လေးကျင့်တင်ကြပေးမှုကအစအကျေကျေပြတ်မြတ်အကာအကွယ်ပေးဖို့ဆောင်ရွက်ကြပါတယ်ဗီယက်နမ်နိုင်ငံမှာတော့သားကောင်တွေကိုအကာအကွယ်ပေးရင်းနဲ့တေခံတွေကိုဖမ်းဆီးအပြစ်ပေးနိုင်ရင်းနဲ့ပတ်သက်တဲ့တံပိုးကြီးတဲ့သုတေသနလုပ်ငန်းတွေလုပ်ဆောင်နိုင်ကြပါတယ်အမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံတို့အကြားလူမောင်ကိုလုပ်ငန်းတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးပုံမှန်အဆင့်မြင့်ပူးတွဲညှိနှိုင်းရေးအပါအဝင်ပူပေါင်းဆောင်ရွက်မှုအသစ်တွေကိုကြီးညာနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံအတွက်နည်းပညာတိုးတက်ရေးနဲ့လက်တွေ့အကောင်အထည်ဖော်ပြီးတော့နှစ်နိုင်ငံပူပေါင်းဆောင်ရွက်မှုကဏ္ဍတွေအတွက်အမေရိကန်ပြည်ထောင်စုကထောက်ခံကူညီနေပါတယ်နှစ်နိုင်ငံပူပေါင်းဆောင်ရွက်ကြရမှာလူကုန်ကူးမှုကိုသတ်မှတ်ဖို့နောက်ထောက်လှမ်းမှုနောက်အပြစ်ရှိသူတွေကိုဖမ်းဆီးအပြစ်ပေးဖို့နောက်မြန်မာနိုင်ငံသားတွေကိုပြည်တွင်းမှာရောပြည်ပမှာပါလူကုန်ကူးခံရမှုနဲ့အရမလုအဘိခိုင်းစီမှုတွေကကင်းလော့အောင်ဆောင်ရွက်ရေးစတာပါဝင်ပါတယ်လူမောင်ကိုကူးမှုဟာဒီကနေ့ကဘာအတွက်လူအခွင့်အရေးကာဝေးတာဝန်ရဲ့အစိတ်ပိုင်းကြီးတစ်ရပ်ဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုဟာဆက်လက်ဦးဆောင်ကြိုးပမ်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားသွားပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
ဒေါက်တာရှင်များအခုနားဆင်ကြရတာကအမေရိကန်ဆိုးရရဲ့အဘေါ်သားဖြစ်ပါတယ် VOA ရဲ့အမြင်မဟုတ်ပါဘူးရှင် VOA မြန်မာပိုင်းက2022ခုနှစ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့ညဘက်အစီအစဉ်လေးကိုလိုင်းတို24 kHz 1213ညလိုင်းတို25 kHz 1965လိုင်းတို32 kHz 9325နဲ့လိုင်းလမီတာ190 kHz 1595တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်ခုတော့ကြံနေသေးတဲ့အချိန်မှာဒီကနေ့ညအတွက်သတင်းအကျဉ်းချုပ်ကိုဦးဆန်မိုးဝေကကြီးညာပေးပါဦးမယ်ရှင
်။အီဂျစ်နိုင်ငံကိုင်ရိုမြို့ကသမ္မတနန်းတော်အပြင်ဘက်မှာသမ္မတမိုဟာမက်မော်စီပေါ်ထောက်ခံကြသူတွေနဲ့ဆန့်ကျင်သူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အီဂျစ်ကြီးတပ်ကတန်ကြပ်ကတန်ကားတွေကိုနန်းတော်တဝိုက်မှာချထားလိုက်ပါပြီ။တိုက်ခိုက်မှုတွေအတွင်းလူ9ဦးသေဆုံးခဲ့ပါတယ်။နှစ်ရက်ကြာဖြစ်ပွားခဲ့တဲ့ရေခင်းတွေအတွင်းမှာလူပေါင်း350ကျော်ဒဏ်ရာတွေရရှိခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဟယ်လရီကလင်တန်ဟာစီးရီးယားပြည်ပခန့်နဲ့ပတ်သက်လို့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလီဗာရော့ဖ်ကုလသမဂ္ဂညညရေးအထူးကိုယ်စားလှယ်လော့ဒါဘရာဟီမီရိုနဲ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။အိုင်ယာလန်နိုင်ငံဒဗ်လင်မြို့မှာကျင်းပနေတဲ့လူခွင့်ရင်ညီလာခံရဲ့အပြင်ဘက်မှာသူတို့သုံးဦးတီးခြားစီတွေ့ဆုံမှာဖြစ်တယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းတိုင်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအရေအတွက်ဟာ400နီးပါးရှိသွားပြီဖြစ်တယ်လို့လူတွေရာနဲ့ချီပြီးတော့ပျောက်ဆုံးနေပါတယ်။ကူညီကယ်ဆယ်ရေးလှုပ်သားတွေဟာပျောက်ဆုံးနေသူတွေကိုရှာဖွေနေကြရတယ်လို့တစ်ချိန်တည်းမှာပဲအိုးမဲ့အိမ်မဲ့ဖြစ်သွားကြသူ2,000ခွဲအတွက်အရေးပေါ်အကူအညီတွေပေးနေကြပါတယ်။တိဘက်ဒေသမှာမကြခင်ကဖြစ်ခဲ့တဲ့ကိုမီးရှို့အဆုံးစီရင်မှုတွေနဲ့ပတ်သက်လို့အလွန်များစိုးရိမ်ပြီးတော့စိတ်မကောင်းဖြစ်ရတဲ့ဆိုပြီးတရုတ်အစိုးရရဲ့တင်းကျပ်တဲ့မူဝါဒတွေကိုတိဘက်မှာတင်းမာမှုတွေပိုဆိုးအောင်လုပ်နေတယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောလိုက်ပါတယ်။2009ခုနှစ်ကစလို့တရုတ်နိုင်ငံအနောက်ပိုင်းမှာကိုမီးရှို့အဆုံးစီရင်သူတိဘက်လူမျိုး62ယောက်ရှိပြီးနိုဝင်ဘာလတလတည်းမှာ28ယောက်ရှိခဲ့တာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုဥဆန်မိုးဝေကကြီးညာပေးခဲ့တာပါရှင်။ဒီနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမနန္ဒချမ်းဖြစ်ပြီးအင်ဂျင်နီယာကမိုဟာမက်ဆူလီဘီဖြစ်ပါတယ်။ကျမကတော့မမိုးဖြစ်ပါရှင်။အခုကျမတို့ထုတ်ပြန်ခဲ့တဲ့အစီအစဉ်တစ်ခုလုံးကိုည10:00နာရီက17:00နာရီအထိလိုင်းတို2532နဲ့လိုင်းလမ်းမီတာ190ရောကနေပြန်ပြီးထုတ်လွှင့်မှာလည်းဖြစ်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဒေါက်တာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးကင်းပြီးချမ်းသာကိုယ်စိတ်ရေးကြပါစေ။
This program has come to you from the Voice of America, Washington.